Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American အသံကနေ2024ခုနှစ်အောက်တိုဘာ28ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line meter 3251နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါညနာဆီယမ်ရဲ့သတင်းလေးထဲမှာတော့အီရန်ပေါ်စီးရီးယူမန်ချက်တွေအောင်မြင်မှုရတယ်လို့အစ္စရေးကကြေညာပါတယ်။မြန်မာနဲ့ကမ္ဘာမှာစစ်တမ်းတဲ့အမျိုးသမီးတန်း600ရောက်ရှိတဲ့အကြောင်းကုလသမဂ္ဂအစိုးရခန်းစာကဖော်ပြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နဲ့အတူတင်ပြပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးတဲ့နောက်မှာတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ကင်းဒီမျိုးသားကာကွယ်ရေးတပ် KNDF စီးရီးချုပ်ခရီးတူးနဲ့တွေ့ဆုံမေးမြန်းထားတဲ့အပတ်စဉ်မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
ကျွန်တော်တို့ကနိုင်မယ်ယုတ်ချီလို့အသက်ကိုပို့အော်ပြီးတော့မှတိုက်တာဖြစ်တယ်။ဟောကေရွေးများဒီစစ်ကောက်စီတကဘလောက်ပဲကြီးကြီးကျွန်တော်တို့တိုက်လို့ရှိမနိုင်ဘူးလို့ဆိုတဲ့ခါယူချက်ရှိခင်မဆိုရှိအစောပိုက်ကတည်းကကျွန်တော်လက်နဲ့ကြိုင်မယ်ဆိုတဲ့ခါယူချက်ကရှိ
KNDF စီဂျိုခရီးတူးပြောတော့တာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ရိုဂျာတို့ရဲ့မျော်လင့်ချက်ကမ္ဘာမြေမှာမီဒီယာမြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
UN နိုင်ငံကိုစနေနေ့ညကတက်ခတ်မှုတွေအတွင်းစီးရီးရီမန်းချက်တွေအတိုင်းအောင်မြင်မှုရခဲ့တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်
בהנחיית הדרג המדיני תקפנו באופן מדויק וממוקד מטרות באזורים שונים
באיראן. נהיה כוזר נהיה 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 איראן נהיה נהיה פי מתיגו עתיקה צ'יינוי תקק כדה פי פרלו איזוי סיטה פי אוקוין יתת פוצ'וצ'י דניה הגרי גה דיינאוטיגו פי אוקי דבא לונגה נהיה נטוין איזוי גו תקק יאמה איראן גה אטום פיורה מיסאין דון תולוטה נהיה רי פאוין יאונג לה פי אובר צ'יין נהיה מאבה מיבין גה ווין פי מיסאין דון ניגו תקק כ פי איראן יא လေချောင်းကနေတုံ့ပြန်တက်ခိုက်နိုင်စွမ်းကိုရှော့ချနိုင်ခဲ့တာကြောင့်အီဆွေးအနေနဲ့အခုခါလေချောင်းစစ်စင်ရေးတွေလွတ်လွတ်လပ်လပ်ပိုလုံးနိုင်ပြီလို့လည်းပြောဆိုခဲ့ပါတယ်။ယူရန်နိုင်ငံပိုင် IRN သတင်းဌာနကတော့တီရန်မြို့နယ်နိုင်ငံနောက်ပိုင်းကူဇက်စတန်နဲ့ LMG နယ်တွေကစစ်စခန်းတွေကိုအီဆွေးကတက်ခိုက်တဲ့အကြောင်းလေချောင်းရန်ကာကွယ်ရေးဌာနကိုကိုးကားပြီးဖော်ပြခဲ့တာပါ။ယူရန်တပ်ဖွဲ့တွေကတက်ခိုက်မှုကိုအောင်မြင်မြင်ဟန်တားနိုင်ခဲ့ပြီးအကန့်အသတ်လောက်သာထိခိုက်မှုရှိတယ်လို့လည်းပြောဆိုထားပါတယ်။ယူရန်ဘာသာရေးကောင်ဆောင်အယာတူလာအလီခါမေနီကတော့တက်ခိုက်မှုကိုပုံကြီးချဲ့တာမျိုးရှွတ်ရှွတ်ပေါ့ပေါ့ပြောတာမျိုးမလုပ်ဖို့ဒီကနေ့ပဲပြောဆိုလိုက်ပြီးမယ်လက်တုံပြန်ဖို့ပြောဆိုတာမျိုးတော့မရှိခဲ့ပါဘူး။တုံတက်သူတွေကတော့အစ္စရေးရဲ့အကန့်အသတ်နဲ့တက်ခိုက်မှုကြောင့်ယူရန်အနေနဲ့ပိပကတ်ကြီးထွားလာစေမယ့်အပြောအဆိုတွေကိုရှောင်ရှားနိုင်ခဲ့တာလို့ခန့်မှန်းကြပါရခင်ဗျာ။
ဣသရေလနိုင်ငံတယ်ဗီမျိုးတော်ဂါမိုးဆက်ထောက်လိုင်းဌာနချုပ်ယုံနာမှာနာကဘတ်ကားမတိုင်မှာဒီကနေ့ထရက်ကားတစ်စင်းကဝင်တိုက်တာကြောင့်35ယောက်ဒဏ်ရာရသွားတယ်လို့ဣသရေလအရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေကပြောပါရယ်ဣသရေလမှာသတင်းတပတ်ကြာအလယ်ရဲ့ရှေ့ကုန်ဆုံးပြီးအလုပ်ပြောင်းဝင်ချိန်မှာအဓိကအဝေးပြေးလမ်းမကြီးတစ်ခုနဲ့ဆက်သွယ်ထားတဲ့လမ်းစုံမှာကားတိုက်မှုဖြစ်ခဲ့တာပါထရက်ကားဟာမတိုင်မှာရှိတဲ့ဘတ်ကားတစ်စင်းနဲ့ကားဆောင်နေတဲ့လူတွေကိုဝင်တိုက်တာဖြစ်တယ်လို့ဣသရေလရဲတပ်ဖွဲ့ကပြောပါတယ်တိုက်ခိုက်မှုကိုဟန်တားနိုင်ငံကြောင်ပြောဆိုထားပေမဲ့တိုက်ခိုက်သူကိုအရှင်မိသလားအသေးမိသလားဆိုတာတော့လက်တော်မသိရသေးပါဘူးအစ္စရေးမှာအရင်ကလည်းပါလက်စတိုင်းတွေကဓာတ်နဲ့ထိုးတိုက်ခိုက်တာတွေပြစ်ခတ်တာကားနဲ့ဝင်တိုက်တာမျိုးတွေလည်းကြုံခဲ့ရဦးပါတယ်တစ်ချိန်တည်းမှာပဲဂါဇာဒေသမြောက်ပိုင်းကိုအစ္စရေးဘက်ကဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်အမျိုးသမီးတွေနဲ့ကလေးတွေအများစုအပါအဝင်လူ22ယောက်သေဆုံးသွားတယ်လို့လည်းပါလက်စတိုင်းတာဝန်ရှိသူတွေကဒီနေ့ပြောပါတယ်စစ်ပွဲတံကိုအကြီးအကျယ်ခံရတဲ့ဂါဇာမြောက်ပိုင်းမှာအစ္စရေးဘက်ကထိုးစစ်ဆင်နေတာသတင်းပတ်3ပတ်ထဲကိုရောက်ရှိလာခဲ့ပြီးအခုညီပေးအဖွဲ့တွေကတော့လူသားချင်းစာနာမှုဆိုင်ရာကပ်ဘေးကြီးဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
ရုရှားနိုင်ငံတွင်းမန်းကိုပြစ်ခတ်နိုင်တဲ့တာဝန်ပြည်လက်နက်တွေယူကရိန်းကိုတုံ့ဝင်ပြုဖို့အမေရိကန်နဲ့နေတိုးမားမေးဖွဲ့ကလက်ခံလိုက်မယ်ဆိုရင်နီလန်ပေါင်းစုံနဲ့တုံ့ပြန်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကသတိပေးလိုက်ပါတယ်ရုရှားကိုတာဝေးပြည်လက်နက်တွေနဲ့တိုက်ခတ်ခဲ့မယ်ဆိုရင်တုံ့ပြန်နိုင်မယ့်နည်းလမ်းတွေကိုကာဝေးဦးညီဌာနကစဉ်းစားနေတဲ့အကြောင်းသမ္မတပူတင်ကဗီဒီယိုနဲ့မှတ်ချက်ပေးရကိုနိုင်ငံပိုင်ပယ်ဗယ်ဇာရူဘင်ရဲ့ Telegram လူမှုကွန်ရက်မှာဒီကနေ့ပဲဖော်ပြလိုက်တာပါချိန်နဲ့မှာပဲယူကရိန်းရဲ့ဝေထင်း drone 50ခုကိုလေကြောင်းရန်ကာဝေးရေးကကြားဖြတ်ပစ်ချခဲ့တယ်လို့ရုရှားကာဝေးဦးညီဌာနကဒီနေ့ပဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံအလယ်ပိုင်းကပရာချင်ဘူရီခရိုင်ကစစ်ရုံတစ်ခုမှာမတော်ဆပေါက်ကွဲမှုဖြစ်ရကနေအနည်းဆုံးမြန်မာနိုင်ငံသား2ဦးသေဆုံးပြီးတော့10ယောက်ဒဏ်ရာရသွားခဲ့တယ်လို့ထိုင်းတာဝန်ရှိသူတွေဒီနေ့ပဲပြောလိုက်ပါတယ်ဘော်တွန်ဆက်မှုဆောင်မှာရှိတဲ့တရုတ်နိုင်ငံသားပိုင်ခဲအကျူစက်ရုံမှာမနေ့အောက်တိုဘာ26ရက်နေ့ကဒီဓာတုဆေးရေကန်ဘွိုင်လာအိုတလုံးပောက်ကွဲခဲ့တာဖြစ်ပါတယ်အခုလိုပောက်ကွဲမှုဖြစ်တာဟာဓာတုရောစက်တဲ့ဆေးရေကိုလိုအပ်တာထက်ပိုပြီးထည့်ခဲ့တာကြောင့်ဖြစ်တယ်လို့လည်းပြောပါတယ်ဒီပောက်ကွဲမှုကြောင့်လုံသမားတွေဓာတုအစိတ်တင့်နိုင်တဲ့အနေနဲ့လည်းကြုံခဲ့ရတာပါပောက်ကွဲမှုကြောင့်ဓာတုဆေးရေတွေရှူဆိုင်မိပြီးတော့ကောင်းကိုက်တာဘိုင်းအောင်တာတွေနဲ့အော်အန်တာတွေဖြစ်လာတဲ့ဆိုရင်လုံသမားတွေအနေနဲ့ဆေးရုံကိုအမြန်လာရောက်ဖို့ကိုလည်းပရာချင်ဘူရီခရိုင်ဆေးရုံတာဝန်ရှိသူတို့ကပြောပါတယ်ဒီဆက်ရုံမှာအလုသမား100ကျော်ရှိနေပြီးတော့အဲ့ဒီကမြန်မာနိုင်ငံသားအလုသမား138ယောက်ရှိတယ်လို့ထိုင်းအလာပိုင်းတွေကသတင်းထုတ်ပြန်ပါတယ်တေဆုံးတဲ့သူ2ယောက်ထဲကတယောက်ကတော့အဲ့နေရာမှာနေပွဲချင်းပြီးတေဆုံးခဲ့ပြီးတော့နောက်တစ်ယောက်ကတော့ဆေးရုံမှာတေဆုံးသွားခဲ့တာပါထိုင်းသတင်းတွေမှာတော့တေဆုံးတဲ့မြန်မာနိုင်ငံသား2ယောက်ဟာအသက်ဝေးနဲ့မင်းအောင်လို့ဖြစ်တယ်လို့ပြောကြပြီးတော့နိုင်ငံသဘောတူညီချက် MOU နဲ့လာကြတဲ့သူတွေဖြစ်တယ်လို့လည်းရေးသားထားပါတယ်လက်တလောမှာတော့အဲ့ဒီပောက်ကွဲမှုဖြစ်တဲ့ဆက်ရုံကိုယာယီပိတ်ထားဖို့အတွက်အာဏာပိုင်တွေဘက်ကညွှန်ကြားထားပါတယ်ခင်ဗျာ
မြန်မာနိုင်ငံပါဝင်ကမ္ဘာတစ်လောကစစ်ပွဲတွေထံခံနေရတဲ့အမျိုးသမီးနဲ့မိန်းကလေးတန်း6000ကျော်ရှိနေပြီးလွန်ခဲ့တဲ့ဆယ်စုနှစ်ကထက်50ရာခိုင်နှုန်းတိုးလာတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်လက်နက်ကန်ပြည်ကတ်တွေရဲ့အကြမ်းဖက်မှုတွေစံချိန်တင်တိုးလာတဲ့အမျှအမျိုးသမီးမျိုးဆက်တွေအတွက်ဆယ်စုနှစ်တွေနဲ့ချီရရှိခဲ့တဲ့တိုးတက်မှုတွေဟာချိန်ချောက်ခံနေရတယ်လို့လည်းကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအစီရင်ခံစာထဲမှာပြောဆိုခဲ့တာပါလက်နက်ကန်ပြည်ကတ်တွေကြီးထွားလာနေတဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့မျှော်လင့်ချက်တွေကွယ်ပြောက်လာနေတယ်လို့လည်းကုလသမဂ္ဂရဲ့အမျိုးသမီးဒန်းတူညီမျှရေးဆရာအကြီးကဲစင်မွန်ဘဟော့စ်ကပြီးခဲ့တဲ့တောက်ချန်နေ့ကအဆုံးသတ်ခဲ့တဲ့လူညွှန်ရေးကောင်စီနှစ်ရက်ကြာအစည်းအဝေးမှာပြောဆိုခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုအောင်လူဦးနဲ့ကျွန်တော်ရန်တိုင်းတို့ကကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အရင်ဆုံးတော့ရွှေညာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာနှစ်ချီပြီးတော့ခိုးလုံနေထိုင်ခဲ့တဲ့ရိုဂျာတွေအတွက်ညီငွေမှုတွေစိတ်ဆင်းရဲရတာတွေအကြမ်းဖက်မှုတွေကြမ်းကြမ်းခံရင်ဆိုင်ခဲ့ရခြင်းပြီးခဲ့တဲ့လတွေကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်ရှိတ်ခါစီနာကိုဖြုတ်ချလိုက်နိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရေးအပြောင်းအလဲကတင်းချီရှိတဲ့ရိုဂျာဒုက္ခသည်တွေရဲ့အနာဂတ်အတွက်မျော်လင့်ချက်တင်များစွာပေးစွမ်းနိုင်ခဲ့တယ်ဆိုပြီးတော့ AFP သတင်းကဖော်ပြပါဗျ။ရိုဂျာဒုက္ခသည်တွေရဲ့မျော်လင့်ချက်30ချက်တွေကိုစူးစီးတင်ပြထားတဲ့ AFP သတင်းဆောင်ပါကိုအခြေခံပြီးတော့ရိုဂျာအရေးမျော်လင့်ချက်အစီအစဉ်ကနေမတ်စုမွန်ကပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။နိုင်ငံမဲ့ဘဝနဲ့နေထိုင်ရှင်သန်နေရပြီးတော့ဤမျိုးစုံနဲ့နှိမ့်ဆက်ညှဉ်းပန်းခံရတဲ့မွတ်စလင်လူနည်းစုတပ်တန်းဟာမြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကနေအသက်ဘေးကနေလွတ်အောင်လို့ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းချောင်ပြေးလာခဲ့ကြပြီးတဲ့နောက်ကော့စ်ဘဇားခရိုင်ရိုဟင်ညာသိမ်းချီခိုလုံနေထိုင်ရာကယ်ဆယ်ရေးဒုက္ခသည်စခန်းဝင်းကြီးထဲမှာနှစ်ရှည်လများနေထိုင်နေကြရတာဖြစ်ပါတယ်။ဒီလိုမျိုးထွက်ပြေးတိမ်းချောင်လာကြတဲ့ရိုဟင်ညာဒုက္ခသည်9သိန်းခွဲကျော်ရင်ဆိုင်ခဲ့ရတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်နိုင်ခဲ့တဲ့အချိန်တုန်းကတော့အခုလက်ရှိဖြုတ်ချခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာဟာနိုင်ငံတကာအတိုင်းအဝိုင်းရဲ့ချီးကျူးထောပနာပြုတာခံခဲ့ရပါတယ်။ဒါပေမဲ့သူ့ကိုယာရုကနေဖယ်ရှားခံလိုက်ရတဲ့အချိန်မှာတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကရိုဟင်ညာဒုက္ခသည်တွေလက်ရှိရင်ဆိုင်နေရတဲ့စားနပ်ရိက္ခာဖျက်တောက်ခံရမှုအစာအာဟာရချို့တက်မှုစခန်းတွင်းလက်နက်ကင်ကြမ်းဖက်မှုတွေကြားစိုးရိမ်ထိတ်လန့်နေကြရတဲ့သူတို့ရဲ့ဒုက္ခဆင်းရဲအကြက်အတဲတွေပြေလည်အောင်အသစ်တစ်ဖန်အာယုံဆိုင်လိုက်နိုင်ခြေရှိတဲ့ဆိုတော့ရိုဟင်ညာတို့ရဲ့မျှော်လင့်ချက်ပြန်ပြီးရှင်သန်လာခဲ့ပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်တုန်းကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာတနက်ပစ်ခတ်အကြမ်းဖက်မှုတွေကြားရိုဟင်ညာလူမှုအတိုင်းဝိုင်းနဲ့ကလေးငယ်တွေဟာကြောက်ရွံ့စိတ်တွေနဲ့ရှင်သန်နေထိုင်ခဲ့ကြရတာပါ။ရိုဟင်ညာကျောင်းဆရာမရှွန်ဂျီတာဟာဒုက္ခသည်စခန်းထဲမှာကျောင်းနေအရွယ်ကလေးငယ်တွေအတွက်တည်ထောင်ထားတဲ့တင်ကြားရေးစင်တာတွေမှာကလေးတွေကိုစာတင်ကြားပေးနေသူဖြစ်ပါတယ်။တကယ်တော့ဒီစင်တာတွေမှာစာတင်ကြားခွင့်ရတယ်ဆိုပေမဲ့သူတို့ဟာဒုက္ခသည်တွေဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်ကတက္ကသိုလ်စာတင်ကြားနဲ့ဒေတာရင်းကလုပ်ငန်းခွင်တွေမှာဝင်ရောက်ခွင့်မရှိပါဘူး။ဒါအပြင်ဒီနှစ်ပိုင်းထဲမှာရိုဟင်ညာအစိုးရအဖွဲ့တွေရဲ့ဒုက္ခသည်စခန်းတွင်အချင်းချင်းနယ်မြေပိုင်နဲ့လူအကြမ်းဖက်ပစ်ခတ်တိုက်ခိုက်မှုတွေကြောင့်ရိုဟင်ညာဒုက္ခသည်60ထက်မနည်းလောက်ကျန်တပ်ဖြတ်ခဲ့ရတာကြောင့်ဒုက္ခသည်တွေဟာကြောက်ရွံ့ထိတ်လန့်နေကြရတယ်လို့ဒေတာရင်းမီဒီယာတွေမှာဖော်ပြပါရတယ်။ဒါကြောင့်ရိုဟင်ညာကျောင်းဆရာမရှွန်ဂျီတာက တနတ်တန်တွေကိုဆက်ပြီးတော့မကြားစေချင်တော့ဘူးကလေးတွေကိုလည်းကြောက်စိတ်တွေမဝင်စေချင်တော့ပါဘူးလို့ AFP ကိုပြောပါတယ
်ไซบาดินดิลาซาวเรบูลิโตลิโนฟูราแมนเคลลาอารินกูราบวนาดาร์บอซันนิเซซุตุน
าซาชิชูจาเบนีจินเดတနတ်တန်တွေလည်းမကြားချင်တော့ဘူးတနတ်နဲ့ဘယ်တော့လာပြစ်မလဲဆိုရဲစိုးရိမ်စိတ်တွေလည်းမရှိတော့ဘူးကျမတို့ရဲ့ရိုဟင်ဂျာကလေးတွေကိုလည်းကြောက်ရွံ့ထိတ်လန့်စိတ်တွေနဲ့မနေစေချင်တော့ဘူး။ညဘက်တွေဆိုဒီလိုတနတ်တွေနဲ့ပြစ်ခတ်နေလို့ကလေးတွေအပါဝင်ကျမတို့တွေဟာကြောက်ရွံ့နေကြရပါတယ်
။အခုဆိုရင်ဘင်္ဂလားဒေ့ရှ်ရဲ့အစိုးရအသစ်မှာအာဏာရလာပြီးမှရိုဟင်ဂျာတွေအတွက်ငြိမ်းချမ်းလုံခြုံမှုအစာအာဟာရတွေလုံလောက်အောင်ထောက်ပံ့ကူညီပေးဖို့နဲ့ရိုဟင်ဂျာကလေးငယ်တွေပညာဆက်လက်သင်ကြားခွင့်ပြုပေးစေချင်ပါတယ်လို့လည်းရိုဟင်ဂျာကျောင်းဆရာမရှွန်ဂျီဒါကပြောပါတယ်။
ရ
ွေးကြကလေးငယ်တွေကိုပညာဆုံးခဲ့တိုင်ဆက်သင်စေချင်ပါတယ်။ဆက်နှစ်တန်းအထိပညာသင်ကြားခွင့်ပေးစေချင်ပါတယ်။တချို့ကပတ်စံရှိပေမဲ့တချို့ကမလောက်ပါဘူး။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကရွေးကြတွေအတွက်စာသင်ကျောင်းတွေဆက်တိုးဖွင့်ပေးမယ်ဆိုရင်ကျမတို့တကယ်ကိုကျေးဇူးတင်ပါတယ်။ဒါကကျမတို့လိုလားတဲ့အချက်ပါ။
ဒီလိုမျိုးရိုဟင်ဂျာတွေအတွက်အကြက်တဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာဘင်္ဂလားဒေ့ရှ်မှာနိုဘယ်ညင်ညာရေးဆုရှင်မိုဟာမက်ယူနက်စ်ဦးဆောင်တဲ့ဂျားဖြတ်အစိုးရကအုပ်ချုပ်ရေးအာဏာကိုလွှဲပြောင်းလက်ခံတာဝန်ယူပြီးတော့ဒေါက်တာယူနက်စ်ဦးဆောင်တဲ့ဂျားဖြတ်အစိုးရအနေနဲ့ရိုဟင်ဂျာတို့အပေါ်မှာဆက်ပြီးတော့မှထောက်ပံ့ကူညီပေးသွားမယ်ဆိုတဲ့ဂရီဘေးပြောဆိုမှုအပေါ်မှာသူတို့ရဲ့မျှော်လင့်ချက်ပြန်ပြီးရှင်သန်လာခဲ့ရပြန်ပါတယ်ရိုဟင်ဂျာဒုက္ခသည်ခေါင်းဆောင်ဟာမစ်ဟူစိန်ကလည်းနိုဘယ်ညင်ညာရေးဆုရှင်ဒေါက်တာယူနက်စ်နဲ့ရိုဟင်ဂျာရေးတက်ကြွလှုပ်ရှားသူတို့ပြည်ပမှာတွေ့ဆုံဆွေးနွေးမှုတွေကိုမြင်ခဲ့ရတဲ့အတွက်အားတက်မိတယ်လို့ဆိုပါတယ်
။ကာရနာရှာဘီရှိ19 साथे हमारे कम्युनिटी के कुछ मेंबर ऑलरेडी ऑनलाइन है हमरा फेसबुक यूट्यूब पे देखते हैं
हम जो ये रोहिंग्या ये को बांग्लादेश से सोया दे अनि ने अलीठा सोंग ये ला मे लो बमो म्योल ले मी ला बारे နိုင်ငံခြားမှာနေနေကြတဲ့ရိုဟင်ဂျာရေးတက်ကြွလှုပ်ရှားသူဥဆောင်သူတို့နဲ့ဒေါက်တာယူနက်စ်အစိုးရကြားထိတွေ့ဆက်ဆံမှုတွေရှိလာတယ်ဆိုတာ Facebook လူမှုကွန်ရက်ဆာမျက်နှာတွေ YouTube တွေမှာတွေ့မြင်ရတော့ဒေါက်တာယူနက်စ်အနေနဲ့ရိုဟင်ဂျာတွေပေါ်ပို့ပြီးတော့ဂူဆိုင်ဆောင်ရှောက်နေပြီလို့မျှော်လင့်လာပါတယ်အမေရိကန်ပြည်ထောင်စုကတော့ကျွန်တော်တို့နဲ့တူချက်တည်ပြီးသားပါရိုဟင်ဂျာတိုင်းဝိုင်းကသူတော်တော်များများကိုကနေဒါ၊နယူးဇီလန်နဲ့အမေရိကန်မှာတောင်ရွှေ့ပြောင်းနေရချာထားပေးပါမယ်တကယ်လို့သာတရုတ်အိန္ဒိယရုရှားတို့လိုအိန္ဒိယနိုင်ငံတွေနဲ့လည်းညှိနှိုင်းဆောင်ရွက်နေမယ်ဆိုရင်နေရပြန်ရေးကိစ္စကိုအကောင့်တွေဖော်တိုင်းလိမ့်မယ်လို့ထင်ပါတယ
်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာတွေကိုကူညီစောင့်ရှောက်နိုင်မှုနိုင်ငံတကာအတိုင်းဝိုင်းဘက်ကစဉ်ဆက်မပြတ်ကြိုးပမ်းမှုလိုအပ်ပါတယ်လို့လည်းဒေါက်တာယူနက်စ်ကပြောပါတယ်သူရဲ့အမေရိကန်ခီးစဉ်တွင်မှာလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တည်တံ့တွေ့ဆုံခဲ့ပြီးတော့ရိုဟင်ဂျာတို့အတွက်နောက်ထပ်ရန်မုံငွေဒေါ်လာ300နီးပါးကူညီထောက်ပံ့မယ်အကြောင်းအမေရိကန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒုက္ခသည်စခန်းတွေထဲကရိုဟင်ဂျာတွေနေရပြန်ရေးဒါမှမဟုတ်သူတို့ကိုတတိယနိုင်ငံလိုနေရာအသစ်တွေမှာရွှေ့ပြောင်းနေရာချထားရေးကိစ္စတွေကိုလည်းအလေးထားဆောင်ရွက်ဖို့ဂျားဖြတ်အစိုးရခေါင်းဆောင်ကတောင်းဆိုထားပါတယ်။အရင်ဝင်ကြီးချုပ်လက်ထက်တုန်းကဘေးကင်းလုံခြုံရေးနိုင်ငံသားတို့အခွင့်အရေးအာမခံချက်မပေးသေးဘဲနဲ့နေရပြန်ရေးအစီအစဉ်ကိုမြန်မာအာဏာပိုင်နေနဲ့အတူစီစဉ်ခဲ့ကြဖို့ပင်မအောင်မြင်ခဲ့ပါဘူး။ဒီရိုဟင်ဂျာတွေဟာမြန်မာနိုင်ငံထဲမှာနှစ်ရှည်လာများနေထိုင်ခဲ့ကြပေမဲ့သူတို့ကိုအုပ်ချုပ်သူအဆက်ဆက်တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေအဖြစ်နဲ့ခွဲခြားဆက်ဆံတာကိုဆယ်စုနှစ်များစွာရင်ဆိုင်ကြုံတွေ့ခဲ့ရတာပါ။ရိုဟင်ဂျာဒုက္ခသည်မိုဟာမက်ဂျိုဟာကသူတို့အတွက်ရပိုင်ခွင့်နဲ့အာမခံချက်တွေရှိမှနေရကိုပြန်လို့ရမယ်လို့ပြောပါတယ်။
La todora ekta huru anata shanti bhabe solabara solifara huru erezen dila fire jika monoka solifare demokrasi dogore shanti bhabe solifare anata pamatende solifara huru
myama naingan go pyan lai chin taw ro ye ya pai kwen twe go ayin ya ame chin taw ro atwet long chong yin ama kan chen shi ya ame mie ya ne lou pai kwen twe go pyan pe ya ame lut let swa lout sha twa la kwen pe ya ame bama bi ma tat phyat ni de a ro bengla bat pyan pe la chaung ame a lo so yin yo bengla bat ka pyan lak khan ba ma
အသက်55နှစ်အရွယ်ရိုဟင်ဂျာဒုက္ခသည်အလီအာဘူရီကလည်းသူတို့မှာအနာဂတ်မျှော်လင့်ချက်မရှိပါဘူးဒီမှာကဒါပေမဲ့ဟိုဘက်ကိုပြန်သွားဖို့လည်းမဖြစ်နိုင်ဘူးလို့ပြောပါတယ
်ချက်ခေါင်းဘက်ကိုဆိုင်တော့ဒီနားရသွေးဒီမှာမတော့လည်းနှခုံတွေရှိလည်းနှခုံတွေကလာဆိုင်နိုင်ယွန်မူရီမိုဟန်လာဂါ
အနာဂတ်မျှော်လင့်ချက်မရှိပါဘူးကျွန်တော်ဒီကိုလက်ပလာနဲ့လာခဲ့ရပါတယ်ဒါပေမဲ့နေရက်ကိုပြန်သွားဖို့လည်းမျှော်လင့်ချက်မရှိပါဘူးဒီမှာပဲတရားမယ်ဒီမှာပဲခေါင်းချရမယ်လို့ထင်ပါတယ်တကယ်လို့ဒေါက်တာယူနုစ်ကကျွန်တော်တို့ကိုဘေးကင်းစွာပြန်ပို့နိုင်ခဲ့ရင်တော့ကျေးဇူးတင်ရမှာပါကျွန်တော်တို့ကိုစားနပ်ရိက္ခာထောက်ပံ့ပေးဖို့မေတ္တာရက်ခံပါတယ်သူကကျွန်တော်ရဲ့နိုင်ငံသားဖြစ်တည်ခွင့်အာမခံပေးနိုင်ရင်ကျေးဇူးတင်ပါပါဒါပေမဲ့အဲ့ဒီကိုမပြန်နိုင်သေးဘူးတော့သူကကျွန်တော်တို့ကိုဒီမှာလုံခြုံရေးပေးစီချင်ပါတယ်
မြန်မာနိုင်ငံတွင်းကရိုဟင်ဂျာတို့ရဲ့လူငယ်ရေးအခြေအနေကဒီနှစ်ပိုင်းနေတယ်မှာတည်တည်တသာဆိုးဝါးလာခဲ့တာပါလက်တလောရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့အချိန်မှာဒေသခံတွေအပါအဝင်လူနည်းစုရိုဟင်ဂျာတွေမှာဆေးရေးပဋိပက္ခတွေကြားအသက်ဆုံးမရတဲ့အထိအတ္တိဒုက္ခရောက်နေကြတာမို့လို့ဒီမှာခိုးလုံနေထိုင်ရတာအဆင်မပြေပေမဲ့ဟိုဘက်တချမ်းမှာလည်းတပ်ဖြတ်မှုတွေဖြစ်နေတော့သူတို့ဘယ်လိုမျိုးပြန်နိုင်မှာလဲဆိုတာကိုရိုဟင်ဂျာဒုက္ခသည်တွေက AFP ကိုပြောပါတယ်ရှင်
ကျွန်တော်ရဲ့မော်လင်ဂျာအစည်းအဝေးကိုမဆုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးကိုထုတ်လွှင့်ပေးမှာပါစစ်ကောင်စီကိုတွန်းလှန်ဖို့တူမီတနက်ကနေစခဲ့တဲ့ KND အမျိုးသားများကာကွယ်ရေးတပ် KNDF ဟာအခု3နှစ်တာကာလအတွင်းမှာ KND ပြည်နယ်မှာလက်နက်ခဲယမ်းနဲ့တပ်အင်အားအများဆုံးဖြစ်လာခဲ့တယ်လို့ KNDF စီရေးချုပ်ကူရီဒူးက VOA ကိုပြောပါတယ်လူငယ်တွေဥဆောင်တဲ့အခန်းကဏ္ဍကိုအတိမတ်ပြုနေရပေးတဲ့အတွက်လဲ KND တော်လှန်ရေးဟာအချိန်ဟုန်နဲ့အားကောင်းလာတာဖြစ်တယ်လို့ကူရီဒူးကဆိုပါတယ်အသက်28နှစ်အရွယ်ကျောင်းဆရာဘွားကနေစီရေးချုပ်တာဝန်ထမ်းဆောင်နေတဲ့ကူရီဒူးကိုခရင်နီပီနယ်ဒီမော့ဆိုကဒီ KNDF စစ်တပ်နဲ့ခံမှာမိုင်းအင်ဂျင်နိုင်ကတွေ့ဆုံမိမြန်းထားပါတယ်ခင်ဗျာ
ကနေဦးပိုင်းမှာတော့ကျွန်တော်တို့မှာတော့လက်နေမရှိဥစားခေရတယ်မရှိပဲနဲ့ဟိုကျွန်တော်တို့ဒီလူရတဲ့ကတော့ခုတဲ့တုတ်ပြီးတနောက်နေစခဲ့ပြီးတော့ဒီနေ့ဒီချိန်မှာတော့ PDF မှာတော့ကျွန်တော်တို့လက်ရှိ community မှာတော့တပ်ဖွဲ့တွေ AR ညဆုံးနဲ့လက်နေခေရကိုကျွန်တော်တို့ကညဆုံးဟိုပိုက်စားတဲ့တနေထားတော့ရောက်လာတာပေါ့လေ
แ
ค่สิ่งนี้จะชาดอนแค่นั้นมันนี่หรอกแค่ส่วนนั้นรู้สิเนี่ยတော့ชิโดโดเมโจฮาลุกละเนี่ยแค่ปุลุมันเนี่ยแค่ปุลุเว้ยแอบไปได้ป่ะไม่ถึงเลยลุกละเนี่ยอีตะป้ายเสียดิมาก็อูซีอูสอดได้โหชื่อกันนี่ลาเปียติติเยอ่อพอมามูติเดโลจนนี่เนี่ยတော့ไอ้หลูမျိုးดิซะแหละเชนดีเอฟมาก็จนโดอ่ออเมสุก็ดิตะเทมโมเวลาขึ้นมาอเมสุก็ดีซีโอดีတနည်းဖြစ်တဲ့ကြွလှုပ်ရှားလူငယ်ဒီမှာဟိုတချိန်တော့ကအနာမတိတ်ချိန်တော့ကဟိုကိုရဲ့ပြည်နယ်ရေးဒီမှာဦးစီးရော့ဆော်ရဲ့ပြုနေကြတဲ့လူတွေများစုပေါ်ဝေးကြတယ်နောက်တစ်ခုအရေးကြီးဆုံးချက်ကတော့ကျွန်တော်တို့တတ်မှာတော့ဟိုဦးစီးနေတဲ့လူတွေကအများစုကလူငယ်တွေဖြစ်တဲ့အတွက်ကြောင့်လို့ KNDF ကဒီကနေ့ဒီချိန်ဒီပေါ်စာနဲ့ရောက်ရှိလာတယ်လို့ကျွန်တော်အဲ့လိုယုံကြည်တယ်
အဲ့တော့ကူရီဒူးကိုရိုင်းအခု KNDF ကိုစီးရရဦးဆောင်နေတဲ့အချိန်မှာပေါ့နော်ဒီအနာမတိတ်ခင်ရောဘယ်လိုဖြတ်တန်းခဲ့လဲရှင်
အနမတိတ်ခင်တော့ကျွန်တော်မှာကျွန်တော်ကတော့ဒီ time မြန်မာနဲ့စဒုက္ခဒေသခါမှာဟို GPA လာတဲ့လူပြောက်ပေါ့လေနော်ဟိုဒီအနမတိတ်ခင်မှာတော့ကျွန်တော်ကတော့ကျောင်းဆရာနှစ်နှစ်တာဝန်ထမ်းဆောင်ဖို့တယ်ကျောင်းဆရာပြီးတဲ့နောက်မှာကယ်လီဖူးလူငယ်ဆိုတဲ့အဖွဲ့အစည်းမှာကျွန်တော်ဘိုးကော်မတီနေနဲ့ပေါ်ပြီးလှုပ်ရှားဆောင်ရွက်ခဲ့တယ်ပြီးတော့မှကျန်တဲ့ကျွန်တော်ပြည်နယ်မှာရှိနေကြတဲ့ဒီလူငယ်ရေးမှာဟို UC ဥဆောင်ပြီးတော့မှလောက်ကန်နေကြတဲ့တခြားသောအဖွဲ့တွေနဲ့ကျွန်တော်တို့အော်စူးစီးပြီးတော့မှဒီကျွန်တော်တို့ပြည်နယ်ရေးကိုဒီဆိုင်မှမှလှုပ်လာခဲ့တာပေါ့လေနော်အထူးဖြစ်လူငယ်ရေးရလူငယ်ရေးဒီမှာကျွန်တော်ပို့ပြီးတော့မှတကြွဆောက်ပေါ်ဝေခဲ့တဲ့ပေါ့အ
ဲ့တော့ဟိုဆရာနာမသိခင်တော့ကျောင်းဆရာလူငယ်တက်ဦးနေနဲ့အခုဒီလက်နက်ကင်တော်လှန်ရေးမှာပါဝင်ပြီးတော့အခုဥဆောင်ဖို့ပေါ့လေဥဆောင်ဖို့တော့အခုဖြစ်လာပြီပေါ့လေအဲ့တော့ဒီလက်နက်ကင်တော်လှန်ရေးမှာပါဝင်လာရတဲ့အကြောင်းအရာဘာကြောင့်လဲရှင်
နကူကဒေကကျွန်တော်ဒုက္ခတဲ့စခါမှာ GP လာတဲ့တဲ့ကြောင့်လို့တိုင်းတားလဲနဲ့ကိုင်နဲ့ကျွန်တော်တို့ကအမြဲတမ်းဟိုအတူရှိနေခဲ့တာပေါ့လေနော်ဆိုခုနပြောတဲ့တော်လာရေးဆိုတဲ့စကားတာကကျွန်တော်တို့နဲ့စိတ်မနေဘူးဆိုမြင်နေရတယ်တွေ့နေကြပြောဒုက္ခတဲ့မလဲကိုနိုင်နေခဲ့တော့အဲ့ဒီကိုလူထုရဲ့ဖိနှိပ်ချင်းခါရတာတွေပြီးတော့မှကျွန်တော်တို့တိုက်ပွဲဝင်နေရဲ့ပေါ်လေမြင်နေရတာတွေအဲ့ဒီကနေ့တစ်စီကျွန်တော်တို့ကိုပေါ်မှာတူအားဖြစ်စီတော့ပေါ့လေနော်။ဟိုဒီကျွန်တော်တို့ဒီနေ့တစ်ချိန်ကျက်လို့ရှိဒီတော်ကိုကျွန်တော်တို့မဖြစ်မနေ။ဟိုပခုံးပြောင်းတော်ကိုထားပြီးတော့မှလောက်ကရမယ့်လူငယ်တွေဆိုတာအဲ့ဒီကတည်းကတော့ အဲ့လိုနားလေတဘောပေါက်ထားတယ်အဲ့ဒီတွေ့ကြောင့်မလို့ဒီကနေ့ဒီချိန်မှာတော့ဟိုရေဘောတောက်နေနဲ့ဖြစ်လာတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုပဲပြောလို့ရတယ
်အရင်ဒီကေနီပြည်နယ်ကိုချိလိုက်မယ်ဆိုအရင်တည်းကရှိခဲ့တဲ့အဖွဲ့အစည်းတွေရှိရယ် KNPP တို့ကလလာတာတို့ဆိုတာရှိခဲ့ဆိုတော့ဒီလိုအဖွဲ့အစည်းတွေဒီကြားထဲမှာမှအခု KNDF လို့ဖြစ်လာအောင်ကိုရိုင်းလည်းဒီစီရေးချုပ်ဖြစ်လာအောင်လုပ်ခဲ့တာတွေဆိုတော့ဟိုအဲ့ဒီကဖြစ်လာတဲ့အဲ့ဒီရဲ့အတွေ့အကြုံကိုပြောပြပါ
ကျွန်တော်တို့ KDF ဒီနေ့ဒီချိန်ဒီလိုတအေအာဂျီတဲ့တတတပေါ့လीနော်ဟိုလက်နဲ့အေအာရရောလူအေအာရရောဒီနေ့ဒီချိန်ထိရက်တည်နိုင်ဖို့ဆိုတာလဲငကူမူလာရှိနေတဲ့ဟိုမိခင်လက်နဲ့ကြိုက်ဖွဲ့စီပေါ့ဥမာ green တက်မတော်တော့လူမျိုးပြီးတော့မှကလလတပေါ့လीနော် green ပြည်လူမျိုးပေါ့ဆိုဟိုလူမျိုးဤတတလူမျိုးသူတို့ရဲ့ဟိုဂဏီဦးဟိုတွဲခေါ်ပေးမှုတွေပြီးတော့မှကုညီပေးမှုတွေပေါ်မှာဟိုအများကြီးရှိခဲ့တယ်ပေါ့လေနော်သူတို့ရဲ့လက်တွက်ခေါ်ပေးမှုနဲ့သူတို့ရဲ့ဆွဲခေါ်မှုကြောင့်ဒီနေ့ဒီချိန်ဆိုတော့ KDF ကတော့ဖြစ်လာတယ်လို့ကျွန်တော်အနေနဲ့တော့ပြောလို့တယ်ဟိုဒီရထူးကိုလက်ခါရရှိတယ်ဆိုတာလည်းကျွန်တော်တို့မကဒီလိုပဲခံယူထားတယ်ရထူးရခါချက်လေနော်ဟိုတဝဘယ်ကူကဘယ်လောက်ထိတဝယူနိုင်မလဲဘယ်လောက်ထိတဝခံနိုင်မလဲဆိုတဲ့အပေါ်မှာမိတိပြီးတော့မှဒီဖွဲ့စည်းတွေကဒီတာဝကိုပေးအပ်တယ်လို့ကျွန်တော်တို့အနေနဲ့ပဲဟိုခံယူထားပါတယ်။အဲ့
တော့မင်းဆရာမေဖို့ဖြစ်လာတာကြတော့အဲ့ဆွဆွပြောသားတယ်လို့ပေါ့မိခင်ဖွဲ့စည်းတွေလိုမျိုးဒီအရင်တည်းကရှိထားတဲ့ KA တို့လိုနောက်ကလလတာတို့ရှိနေထားတဲ့ဂျားတွေကနေပြီးတော့အဲ့လို KNDF ဆိုတာရှိဖို့တကယ်ပဲလိုအပ်လာတာလား။ဘာကြောင့်အဲ့လိုမျိုးအရင်ရှိပြီးသားအဖွဲ့စည်းတွေနဲ့တည်တံ့အခွဲထွက်ပြီးတော့ပေါ်ပေါက်လာလဲ
။ဒီတပီရောမကျွန်တော်လက်နဲ့ကြိုက်တကိုထူထောက်ဖို့ကကနေဥမကျွန်တော်ရွေချက်မရှိဘူးဒါပေမဲ့အဲ့ဒီ2023အနာတိတ်တဲ့အချိန်မှာပဲကျွန်တော်တို့ခုနပြောတဲ့မိခင်တိုက်လဲတချို့တော့တတွေကပြည်စီမှုတွေရှိခဲ့တယ်လို့တချို့တော့တတွေကမမျော်လေးနဲ့အနာတိတ်မှုဖြစ်လာတဲ့အချိန်မှာသူတို့ဖက်ကနေလဲဟိုအတိအနေထောက်မှရှိမနေတဲ့တချို့မိခင်တတွေတချို့ရှိတယ်အဲ့ဒီညမှာကျွန်တော်တို့လူငယ်တွေကခုနကျွန်တော်ပြောတဲ့ CSO တိုင်ဝါကဖြစ်ဖြစ်ဟိုနိုင်ငံရေးတက်ကြွလှောက်ရှားသူတိုင်ဝါကဖြစ်ဖြစ်ပါတီရဲ့တိုင်ဝါကဖြစ်ဖြစ်ကျွန်တော်တို့တွေကဟိုတတတကိုထူထောင်မထက်ဒီလူငယ်တွေကစူးဖွဲ့မှုတွေကဖြစ်မဖြစ်တော့အောင်ကျွန်တော်တို့တွေကလူငယ်ကိုစူးပေးတဲ့ဟိုပုံစံမျိုးနဲ့ဒီတကဖြစ်လာခဲ့တော့ပေါ့လေနော်နောက်တစ်ခုကဒီအနာမတိတ်ခင်မှာကလည်းကျွန်တော်ပြည်နယ်မှာခုနပြောတဲ့မိခေတတွေကြားထဲမှာလည်းအဖူထစ်တွေရှိကြတယ်တဖွဲ့နဲ့တဖွဲ့ကဒီတမိုင်းကြောင့်နောက်ခါရဟိုပူပေါဆော်ရွက်လို့မရနိုင်တဲ့အပိုင်းတွေရှိတယ်လို့အပြက်လာပူပိလေးလေးဆွေးနွေးတိုက်ပီးတဲ့အနေထားမှာဟိုမရှိတဲ့အပိုင်းတွေလည်းရှိတယ်ဆိုတော့ KDF ဆိုတော့အရာကဒီခုနပြောနေတဲ့ရှင်နီပီနာမိခေတတွေကိုကျွန်တော်တို့တွေကအရင်ကပုံစံတိုင်းပဲတစ်ခုတည်းဖြစ်အောင်ဟိုစူးစမ်းပြီးတော့တိဆောက်ပေးနေတယ်ဂျာခတ်တိုင်းတဖွဲ့ကျွန်တော်တို့ရှင်နီပေးတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုပဲပြောလို့
KNDF ရဲ့ဟိုစီရေးရကျွမ်းကျင်မှုပိုင်းပေါ့နော်။သုံးနှစ်တာဖြတ်တန်းမှုကာလအတွင်းမှာစီရေးရဆိုရင်ဘယ်လောက်ထိကျွမ်းကျင်လာသလဲ။ဆိုတော့တစ်ဖက်မှာကိုတိုက်နေရတဲ့တက်ကကြတော့နှစ်ပေါင်းများစွာပေါ့နော်မြန်မာနိုင်ငံမှာဒါတခုတည်းသောအင်အားအကောင်းဆုံးသောဒီတက်မတော်နေနဲ့ပေါ့နော်အင်အားသိမ်းနဲ့ချီပြီးတော့ရှိခဲ့တယ်ဆိုတဲ့အနေထားမှာပေါ့နော်။အခု KNDF နဲ့အနေထားဒီစီရေးကျွမ်းကျင်မှုအပေါ်မှာကြတော့ဘယ်လိုပြောလို့ရလဲရှင်။
အစောပိုင်းကလာဒီကျွန်တော်တို့နေဦးတော်လာတော်လာရေးဆဆချင်းမှာတော့KDF လောစတီဖွဲ့စည်းတဲ့ချိန်မှာတိုက်ပွဲတော်တော်များများကတော့ဒီအဲ့ဒီချိန်တော့ကတော့ကလာတာတို့မပါဝင်တည်ပေမဲ့အဓိကတိုက်ပွဲကိုဦးစီးပြီးတော့မှခေါ်တော့ပြတော့ KA ပေါ့လေနော်ဂရင်းပီတတ်မတော့ပေါ့ကျွန်တော်ဒီအစောတနည်းနည်းနည်းတွေ့မှာတော့သူတို့အနေနဲ့ဦးစီးပြီးတော့မှတိုက်ပွဲတွေကိုပေါ်ဆောင်ပေးတာတွေရှိတယ်။ဒါပေမဲ့ဒီ2023 2024 နောက်ပိုင်းမှာတော့ဟိုတိုက်ပွဲတော်တော်များများတော့ KDF တွေကကိုနိုင်ကိုကြောက်ဦးစီးပြီးတော့မှတွားတယ်။အဒီမကဘဲနဲ့ကျန်တဲ့ခုနပြောပြတာဟိုလက်နဲ့ကြိုက်တာတွေကဟို KDF ရဲ့ဦးစီးမှုအောက်မှာလိုက်ပါပြီးပြီးတော့မှပြန်လာဟိုတိုက်ပွဲတွေပြန်တော့ပေါ်ဆောင်နေရတဲ့အနေထားတွေမှာရှိနေတော့ပေါ့လေနော်။ဒါကတော့ကျွန်တော်တို့ရဲ့ဟိုတိုတက်မှုတစ်ခုဒီတိုက်ပွဲနဲ့ပြောလို့ရှိတော့လက်ရှိမှာတော့ KNDF ကဟိုရှစ်ဆုံးမှာမဟုတ်ခဲ့တော့မှသူမြတ်ထဲနောက်မကြမ်းနဲ့ဒီတိုက်ပွဲတွေကိုဖော်ဆောင်နေတယ်ပြီးတော့မှတိုက်နေတယ်ဆိုတော့ကျွန်တော်အနေနဲ့ပြောလို့တယ်
အဲ့တော့ကိုယ်တိုင်အတွေ့အကြုံမေးရမယ်မေးချင်တာပေါ့နော်ကိုယ်တိုင်အတွေ့အကြုံရဆိုလို့ရှိရင်ဒီအရင်တော့ကဒီလောက်အင်အားကြီးတဲ့ဆိုတော့ဒီမြန်မာစစ်တပ်ကိုပြန်ပြီးတော့တိုက်တဲ့အချိန်မှာပေါ့နော်ဟိုဘလို့မြင်မိလဲဒီဟာကြီးကအရင်တော့ကိုယ်တွေမတိုက်နိုင်ဘူးပေါ့နော
်
ဆိုပြီးတော့အင်အားကြီးဆုံးလို့ထင်ခဲ့တာတကယ်တမ်းကိုတိုက်လာတဲ့အခါမှာသူတို့ဒီမြန်မာစစ်တပ်အင်အားကြီးပါတယ်ဆိုရင်မြန်မာစစ်တပ်အနေထားကို
ကျွန်တော်ထင်တယ်အရင်တော့ကတော့ဒီစစ်တပ်ကကျွန်တော်တို့ကိုအကြောက်တရားနဲ့အကြောက်တရားပုံစံနဲ့အုပ်ချုပ်ခဲ့တာပေါ့လေနော်နောက်တစ်ခါကဟိုစစ်တပ်မှာဒီစစ်ကောင်စီမှာကောက်တော့တစ်ခါကဝန္ဒဖြတ်ချီတော့ပေါ့လေနော်သူရဲ့ဝန္ဒဖြတ်ချီမှုကအောက်ကောက်တော့လူထုတွေကိုအကြောက်တရားကိုရိုက်တွေးပြီးတော့မှအုပ်ချုပ်တဲ့ချိန်မှာဟိုရောက်တိုင်းလူလူကကျွန်တော်တို့ကဟိုဒီစစ်တပ်ကိုခုခံမဲ့ကာကွယ်မဲ့ဆိုလို့ရှိတော့မဖြစ်နိုင်ဘူးဆိုတဲ့တွေးခေါ်နေတော့ရှိခဲ့ပေမဲ့လက်တွေ့မှာကသူတို့မှာကအရင်ချိထက်အရင်အတွေ့အပေါ်ပို့တော့မှညနေခဲ့တာပေါ့လေနော်။ဟိုမြေပြင်မှာတော့ကျွန်တော်တို့ဟိုကနေဦးတိုက်တဲ့ချိန်မှာတော့ခက်ခဲလေးမယ်လို့ယူဆရပေမဲ့ဟိုတဖြစ်ဖြစ်နဲ့တိုက်လာရတဲ့ချိန်မှာတော့စစ်ကောင်စီတပ်ဟာဟိုတကယ်တကယ်တော့မြေပြင်မှာတော့အရင်ချိပြီမြေတောက်မဟုတ်ဘူးဆိုတော့ဟိုအဲ့ဒီတွေးခေါ်စဉ်းစားချက်တွေကတော့ကျွန်တော်တို့တဖြစ်ဖြစ်နဲ့လက်ခံရယူလာတာပေါ့လေနော်။နောက်တစ်ခုကကျွန်တော်တို့ကနိုင်မယ်ယုတ်ချီလို့အတက်ကိုပို့အော်ပြီးတော့မှတိုက်တာဖြစ်တယ်။ဟောကေရွေးများဒီစစ်ကောက်စီတက်ကဘလောက်ပဲကြီးကြီးကျွန်တော်တို့တိုက်လို့ရှိမနိုင်ဘူးလို့ဆိုတဲ့ခါယူချက်ရှိခဲ့မှဆိုရှိအစောပိုက်ကတည်းကကျွန်တော်လက်နဲ့ကြိုက်မယ်ဆိုတဲ့ခါယူချက်ကရှိလိမ့်မယ်မဟုတ်။နိုင်မယ်ဆိုတဲ့ခါယူချက်နဲ့ကျွန်တော်တို့ကလက်နဲ့ကြိုက်ပြီးတော့မှတိုက်ပွဲဝင်နေတယ်ဆိုတဲ့ကြောင့်လည်းပြောလို့တယ်
။အဲ့တော့ဒီတိုက်ပွဲတွေမှာပဲပေါ့နော်ကျမတို့အခုကင်းဒီတိုက်ပွဲတွေမှာတွေ့ရတာကတော့ဒီစစ်တုံးပန်းနေပေါ့နော်။နောက်လက်နဲ့ချတာကြီးလည်းရှိတယ်လို့နောက်ဒီတိုက်ပွဲကနေဖမ်းဆီးရမိတဲ့စစ်တုံးပန်းနေလည်းရှိတာပေါ့နော်။ဒီမြန်မာစစ်တပ်ဘက်ကနေအဲ့ဒါတွေလည်းတွေ့ရပါတယ်ဆိုတော့စစ်တုံးပန်းနေနဲ့ပတ်သက်တာဆိုလို့ရှိရော KNDF ရဲ့မူဝါဒကဘယ်လိုရှိလဲ
။ရှိတယ်ကျွန်တော်တို့ KNDF မှာတော့ဟို KNDF Military Air ဆိုတာရှိတယ်။ဟိုစစ်ဥပဒေပေါ့လေနော်။ဒီတိုက်ပွဲမှာတော့သူ့ရဲ့ဟိုတတာသူရဲ့တိုက်ပွဲအပေါ်မှာမူတည်ပြီးတော့မှစစ်တုံးပန်းနေတော့ရှိတယ်။ဟိုစားတကယ်လို့ကျွန်တော်တို့ကမတိုက်ခင်မှာဟိုလက်နဲ့ချပြီးတော့မှကျွန်တော်တို့နဲ့လာပြီးတော့ပူပေါင်းတဲ့ဒီစစ်ကောက်စီတတိခါကြတော့ခုနပြောတဲ့ဒီအသက်ရှိပိုက်ခွေတွေကတော့အပြည့်အဝရှိတယ်။အမှခါချက်ရှိတယ်။နောက်ခုကဒူလို့လိုလိုချိုချိုတိုက်ထားပေးတယ်။အကယ်၍မြတ်ကျွန်တော်တို့တိုက်နေတဲ့ချိန်မှာကကျွန်တော်တို့ခါပြပြီးတော့မှအော်နောက်ဆုံးမရတော့တဲ့ချိန်မှာပဲជីကုန်တဲ့ချိန်မှာပဲလက်နဲ့ချတယ်ဆိုလို့ရှိတော့ဒါတော့တမျိုးပေါ့လीနော်ခုနပြောတဲ့စစ်တုပ်ပတ်တွေတော့နံပါတ်1ကတော့ KDF မှာရေးဆွဲပြတ်ထားတဲ့စစ်ဥပဒေနဲ့ညီကျွန်တော်တို့ဆောင်ရွက်တယ်ဒုတိယတစ်ချက်ကကျတော့နိုင်ငံတကာမှာပြတ်ထားတဲ့ဥပဒေနဲ့ညီကျွန်တော်တို့ဆောင်ရွက်နေတယ်အဲ့လိုမျိုးဆောင်ရွက်နိုင်ဖို့အတွက်ဆိုလို့ရှိရင်လည်းကျွန်တော်တို့မှာကထောက်တွေကိုကျွန်တော်စနစ်တကျတည်ဆောက်ထားတယ်ပြီးတော့မှထောက်မှုတွေထောက်ပိုင်တွေပြီးတော့မှထော်မှာလဲနိုင်ငံတကာစာချုပ်စနုံးနဲ့ညီအောင်ဆိုပြီးတော့မှကျွန်တော်တို့အနည်းဆုံးဟိုတိဆောက်ထားတာပေါ့လေနော်ဒါတွေကစစ်တုံးပတ်တွေပါဟုတ
် KNDF ကအခုဆိုရင် KNDF ပြည်နယ်မှာဆိုရင်တခြားဒီတိုင်းဒေသနဲ့ကင်ဖွဲ့တွေနေလဲပူပေါင်းပြီးတော့ဆောင်ရွက်နေတာတွေ့ရတယ်ပေါ့နော်အဲ့တော့ဒီတခြားပြည်နယ်တွေကဒီတိုင်းဒေသနဲ့ကင်ဖွဲ့တွေဥပမာဆိုရင်ဒီရှမ်းမြောက်မှာဆိုရင်ညီနောင်မဟာမိတ်သုံးဖွဲ့နေရောဘယ်လိုပူပေါင်းဆောင်ရွက်မှုရှိလဲရှင
်2021အနာတိတ်ပြီးဆက်ဆောင်ပဲကျွန်တော်တို့တွေကမြောက်ပိုင်းမှာစစ်ပညာတော်ဝင်လို့မှတည်ယူတာတွေရှိတယ်အဲ့ဒီပရမတ်ချင်းမှာတော့ကျွန်တော်တို့ပြည်နယ်မှာတော့ခုနပြောတဲ့မိခေတရေးတွေစီမှာစစ်ပညာတည်ယူတာလည်းရှိတယ်လို့အဲ့ဒီတဆက်ထဲမှာပဲမြောက်ပိုင်းတွေမှာကျွန်တော်တို့စစ်ပညာတည်နာတော်ယူတာရှိတာပေါ့လေနော်တဆက်ထဲမှာအဲ့မှာတော်ပြီးတော့မှကျွန်တော်တို့စစ်ပညာတည်ယူနေတဲ့ကလေးတွေအဲမြောက်ပိုင်းမှာရှိနေကြတဲ့ရခိုင်တပ်တော်တို့တအားလူမျိုးကြီးတမတော်တို့ပြီးတော့မှကိုကတပ်တော်တို့နဲ့တူတူတိုက်ပွဲဝေခဲ့တဲ့ဟိုတရင်တရင်ရှိတော့ပေါ့လေနော်အဲ့ဒီတရင်တရင်ကတော့6တုံး6လို့နာမည်ပေးထားတယ်နာမည်ပေးထားပေါ့လေနော်ဆိုတော့ဒီပုံစံနဲ့ကျွန်တော်တို့တွေကမြောက်ပိုင်းရဲ့မဟာမိတ်တွေနဲ့အတူကျွန်တော်တို့ကိုယုံကြည်မှုရရှိလာအောင်ကျွန်တော်တို့အမြဲပေးစားပြီးတော့မှဟိုလှုပ်ခဲ့ရတော့ပေါ့လေနော်ဒီနေ့ဒီချိန်ထိပါ
အခုဆိုရင်ဒီ NUG အမျိုးသားညီညွတ်ရေးဆိုရနေပြီးတော့သူတို့ပြောထားတာရှိရပေါ့နော်တချိန်ဒီ Federal ပြည်ထောင်စုမှာလည်း Federal Army ဆိုတာသူတို့တည်ဆောက်ဖို့ပေါ့နော်ဆိုတော့အဲ့အတွက်ပြင်ဆင်နေရလဲရှိတော့ KNDF ရဲ့အခန့်ကဏ္ဍရော Federal Army ဆိုတဲ့အပိုင်းမှာဘယ်လိုရှိပြင်ရှင်
အ လက်ရှိမှာတော့ကျွန်တော်တို့လည်းကျွန်တော်ပြည်နယ်မှာရှိနေတဲ့တပ်တွေအလုံးကိုဟိုအမိတ်ညချမှုတစ်ခုတည်းအောင်နေဖြစ်အောင်ကျွန်တော်တို့လည်းစူးစမ်းနေတယ်။ဆိုတော့ကျွန်တော်တို့ COC တစ်ခုတည်းဖြစ်အောင်စူးစမ်းပြီးတော့တည်ဆောက်နေတယ်။အဲ့ဒီတည်ဆောက်မှုကဘာတည်းအကျိုးရှိမလဲဆိုရှင်အနာဂတ်မှာဖြစ်ထွက်လာမယ့်ဒီဖရက်ဒတာဆိုတဲ့နေရာအတွက်ကျွန်တော်တို့ကဒီနေရာမှာ message ပြောလို့တာကျွန်တော်တို့ကခုကတည်းကတော့ဟိုဖရက်ဒတာဖရက်ဒအမီဟိုတနေ့တစ်ချိန်ကြာလို့ရှိရင်ဟိုဖွဲ့စည်းမဲ့အချိန်မှာကျွန်တော်တတိကအစီတီးဖြစ်အောင်ခုလက်ရှိတော့ကျွန်တော်တို့တွေကပူပြီးကြိုးစားနေတယ်ပြီးတော့မှလည်းအစီတီးဖြစ်အောင်လည်းကျွန်တော်တို့လှုပ်ဆောင်နေတယ်ပေါ့
ပါစင်မြန်မာဒီမိုကရေစီရေးအစွေးနေ့ကအစီအစဉ်ကိုမိုင်းညနိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်ကို Washington DC မြို့တော်ကနေည7:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
ဒီကနေ့2024ခုနှစ်အောက်တိုဘာ28ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190လောက်ကနေဆက်ပြီးတော့အတန်လွင့်ပေးနေပါဗျ။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးမှာပါ။အောက်တိုဘာ21ရက်နေ့ကရန်ကုန်မြို့မှာနှစ်ပေါင်း90အတွင်းစံချိန်တည်းမိုးရွာသွန်းခဲ့တာတွေ့ရပါဗျ။စက်တင်ဘာလဆန်းကလည်းယာဂီဆိုင်ကလုံးမုန်တိုင်းကြောင့်မန္တလေးနေပြီးတော့ရှမ်းပြည်နယ်နဲ့ကရင်နီဒေသအပါအဝင်ဒေသကြီးခုခုမှာရေကြီးရေရှမ်းမြေပြိုမှုတွေဖြစ်ခဲ့ပါတယ်။အဲ့လိုရေကြီးရေရှမ်းမှုတွေကြောင့်လူတွေရာနဲ့ချီသေးဆုံးကနေအဆောက်အဦးနဲ့စိုက်ပျိုးမွေးမြူရေးလုပ်ငန်းတွေလည်းအကြီးကျယ်ထိခိုက်ပျက်စီးခဲ့တာတွေ့ရပါတယ်။ဒါကြောင့်စံစဘာအထွက်ရောချပြီးတော့စားနပ်ရိက္ခအခက်အခဲဖြစ်ပေါ်နိုင်တဲ့ဆိုတဲ့အကြောင်းကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါးရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနီးစစ်ဘေးရေဘေးကြောင့်စာနာမှုအကူအညီတွေလိုအပ်နေသူတွေထံရောက်ရှိရေးနီလန်းဘယ်လိုရှာကြမလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါရန်ကုန်မြို့မှာမိုးစက်တိုက်ရွာသွန်းတဲ့အတွက်ရေကြီးရေရှမ်းတဲ့မြင်ကွင်းတွေကိုဆိုရှယ်မီဒီယာတွေမှာမြင်တွေ့ရပါတယ်ရန်ကုန်မှာအောက်တိုဘာ19ရက်နေ့ကစတင်ရွာသွန်းတဲ့မိုးဟာအောက်တိုဘာ21ရက်နေ့မှာတော့မိုးရေကြိမ်5.1လက်မရွာသွန်းခဲ့ပြီးဒါဟာနှစ်ပေါင်း90အတွင်းမှာအမြင့်ဆုံးစံချိန်တင်မိုးရွာသွန်းမှုဖြစ်တယ်လို့စစ်ကောင်စီရဲ့မိုးလေဝသနဲ့ဇလဗေဒဌာနကထုတ်ပြန်ထားတာတွေ့ရပါတယ်။ပြီးခဲ့တဲ့စက်တင်ဘာလဆန်းပိုင်းကလည်းတောင်တရုတ်ပင်လယ်မှာစတင်ခဲ့ပြီးဗီယက်နမ်ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ယာဂီဆိုင်ကလုန်းမုန်တိုင်းကြောင့်မန္တလေးနေပြည်တော်ရှမ်းပြည်နယ်နဲ့ကရင်ဒီဒေသအပါအဝင်ဒေသကြီးကိုကူမှာရေကြီးရေချမ်းမြေပြိုတဲ့ဒဏ်တွေကိုဒေသခံတွေပြင်းထန်စွာခံစားခဲ့ကြရကစိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းတွေအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရပါတယ်။မြန်မာပြည်သူတွေဟာစစ်ဘေးဒဏ်ကြောင့်မလုံခြုံမှုတွေနဲ့စီးပွားရေးကျတဲ့နေရာချိန်မှာရေဘေးဒဏ်ကိုပါတပြိုင်တည်းကြုံတွေ့ခံစားခဲ့ကြရတာပါ။ဒီအကျိုးဆက်တွေကြောင့်စံစဘာအထွက်ရောပြီးစာနာရိတ်ခါအကြက်တဲကြုံတွေ့ရနိုင်တယ်ဆိုတဲ့သတိပေးချက်တွေထွက်ပေါ်လာတာတွေ့ရပါတယ်ဒီအကြောင်းကိုမြန်မာနောင်းကအညာဒေသလေကွင်းများစစ်တလင်းဖြစ်နေချိန်မှာအောက်ပိုင်းဒေသတွေဟာလည်းတဘာဝဘေးကြောင့်စဘာဆိုင်ခင်းများရေပြင်းကျဖြစ်လာတဲ့အတွက်ရိတ်ခါအခက်အခဲကြုံလာတော့မယ်လို့စစ်ဘေးရေဘေးကြားတောင်သူများကြီးအကြက်တဲနှင့်စာနာရိတ်ခါဖူလုံမှုဆိုတဲ့ဆောင်းပါးမှာစိုးရိမ်တကြီးထောက်ပြထားပါတယ်ရာဂီမုံတိုင်းကြောင့်မြန်မာနိုင်ငံအနှံ့ရေကြီးရေရှမ်းမြေပြိုတာတွေကြောင့်လူပေါင်းရာရှိသေဆုံးကလူတသန်းကရေဘေးဒုက္ခကြုံတွေ့ခဲ့ရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကစက်တင်ဘာလ29ရက်နေ့ကထုတ်ပြန်ထားတယ်။စစ်ကောင်စီကလည်းရေဘေးကြောင့်436ဦးသေဆုံး66ဦးပျောက်ဆုံးကမြို့နယ်တရာကျော်မှာစဘာဆိုင်ဤက8သိန်းခန့်ပျက်စီးဆုံးရှုံးခဲ့ရတယ်လို့အောက်တိုဘာ1ရက်နေ့မှာထုတ်ပြန်တယ်။ဒါ့ပြင်လေလာသူတွေကစံစဘာအဓိကစိုက်ပျိုးတဲ့ပဲခူးတိုင်းရန်ကုန်နေပြည်တော်မန္တလေးတိုင်းနဲ့အခြားသောဒေသတွေမှာရိတ်သိမ်းကန်ပြီးမိုးစဘာဆိုင်ကပျက်စီးမှုဟာ စစ်ကောင်စီထုတ်ပြန်ချက်တဲ့ပုံများနိုင်ပြီးအနည်းဆုံးစိုက်ဧကတသန်းကျော်ပျက်စီးဆုံးကျုံးနိုင်တယ်လို့ခန့်မှန်းကြတယ်။ဒါဟာမိုးစဘာထွက်နှုန်းတင်းပေါင်းတန်း80ကျော်အထွက်ရောက်နိုင်တယ်လို့မြန်မာနောက်ဆောင်မှာဖော်ပြထားပါတယ်။ဒါပြင်စစ်ကောင်စီရဲ့စံစည်းနှုန်းကန့်သတ်ထိန်းချုပ်ခြင်းကုန်သတ်လုပ်ငန်းရှင်တွေကိုဖမ်းဆီးခြင်းတွေဟာလည်းစံစဘာဈေးကွက်ကိုပျက်စီးစေကာအခြေအနေတွေကိုပ စ်ခဲ့ပြီးနောက်မှာစံစည်းတွေတက်လာတဲ့အကြောင်းဖော်ပြထားပါတယ်။အဲ့ဒီတည်းမှာမိုးစဘာ40ရာခိုင်နှုန်းလောက်ပျက်စီးသွားတဲ့ပဲခူးတိုင်းမှာစံစည်းစတက်လာတယ်။စဘာတင်းတရားကို730နီးပါးဖြစ်လာတယ်။စဘာတင်းတရားကို22သိန်းကနေ25သိန်းကျော်ဖြစ်လာနိုင်တယ်လို့ပဲခူးတိုင်းကစံလုပ်ငန်းရှင်တဦးကပြောတဲ့အကြောင်းဖော်ပြထားပါတယ်။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကလည်းအောက်တိုဘာ16ရက်နေ့မှာကြာရောက်တဲ့ကမ္ဘာစားနပ်ရိက္ခာနေ့မှာတန်းနဲ့ရှိတဲ့မြန်မာပြည်သူတွေဟာစားနပ်ရိက္ခာအကြက်တဲနဲ့အစားအစာလုံလောက်စွာမစားရတဲ့ပြဿနာကိုရင်ဆိုင်နေကြရတယ်လို့သတိပေးထားပါတယ်မြန်မာလူကြီးတန်း90ကျော်မှာ73တန်းကျော်ဟာစားနပ်ရိက္ခာမလုံလောက်မှုနဲ့ရင်ဆိုင်နေရတယ်လို့လည်း WFP ကထုတ်ဖော်ပြောဆိုထားပါတယ်ကမ္ဘာပိုင်ရဲ့မြန်မာစားနပ်ရိက္ခာဖူလုံမှုစိုက်ပျိုးရေးကဏ္ဍဆိုင်ရာအစီရင်ခံစာကလည်းပြင်းထန်ကျေပြန့်လာတဲ့ပဋိပက္ခတွေစီးပွားရေးမတည်ငြိမ်မှုနဲ့တည်ယူပို့ဆောင်ရေးအခက်အခဲတွေကမြမစားနပ်ရိက္ခာဖူလုံမှုအပေါ်တက်ရောက်လာစေတယ်အခြေခံကုန်စည်နှုန်းတွေမြင့်တက်လာခြင်းနဲ့စိုက်ပျိုးရေးထွက်ကုန်ကုန်သွယ်မှုကျဆင်းခြင်းကမြမစားနပ်ရိက္ခာဖူလုံမှုကိုပုံမဆိုးရွားစေကာအလွန်ဆိုးရင်စရာကောင်းတဲ့အခြေအနေဖြစ်တယ်လို့2024ခုနှစ်ဇွန်လထုတ်အစည်းအဝေးခန်းစာမှာသတိပေးထားတာတွေ့ရပါတယ်ဒီအချက်လက်တွေထောက်ပြချက်တွေနဲ့သတိပေးချက်တွေကိုကြည့်ရင်မြမနိုင်ငံမှာအစားအစာမဖူလုံမှုနဲ့စားနပ်ရိက္ခာအခက်အခဲဖြစ်ပေါ်လာနိုင်တယ်ဆိုတာအထင်ရှားပြသနေပါတယ်ဒီအခက်အခဲအကျက်တဲတွေကိုဘယ်လိုဖြေရှင်းကြမလဲတေးကြတာကတော့နိုင်ငံတကာအကူအညီတွေမလွဲမသွေလိုအပ်မှာဖြစ်ပါတယ်ဩစတြေးလျနိုင်ငံကတော့မြန်မာနိုင်ငံမှာပဋိပက္ခတွေကြောင့်ဒုက္ခရောက်နေသူတွေကိုစာနာမှုအကူအညီအဖြစ်ဒေါ်လာ6သန်းပေးမယ်လို့ကြေညာထားပါတယ်မြန်မာနိုင်ငံမှာလူပေါင်း3သန်း4သိန်းကျော်ဟာပြည်တွင်းဒုက္ခသည်တွေဖြစ်နေကြပြီးလူပေါင်း18သန်း6သိန်းကျော်ဟာစာနာမှုအကူအညီတွေလိုအပ်နေတယ်ဩစတြေးလျရဲ့အကူအညီတွေကိုစစ်ကောင်စီကတဆင့်ပေးရမှာမဟုတ်ဘူးလို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးပန်နီရောင်းကအောက်တိုဘာလ14ရက်နေ့ကပြောကြားခဲ့ပါတယ်အမေရိကန်တောင်ကိုရီးယားနဲ့အိန္ဒိယတို့ကလည်းရေပေးတဲ့မြန်မာပြည်သူတွေကိုအကူအညီတွေပေးမယ်လို့ကန့်လန့်ထားပါတယ်စာနာမှုအကူအညီပေးရေးဘယ်လန်းကချင်းကပ်ကြမလဲဆိုတဲ့ဆောင်းပါးတွေကကောက်နှုတ်ချက်ကို VOA ရဲ့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာကန္တမှာဦးကျော်စံသာကကောက်နှုတ်တင်ပြထားတာတွေ့ရပါတယ်နိုင်ငံတော်ကိုကြော်လွန်ရှုမြင်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ de facto authorities လို့ခေါ်တဲ့အစိုးရမဟုတ်ဘဲလက်တွေ့အာဏာရှိနေတဲ့လူတွေနဲ့စာနာမှုအထောက်ပံ့ပေးရေးစနစ်ဘယ်လိုဆက်နွယ်နေသလဲဆိုတဲ့သုံးသပ်ချက်ဖြစ်ပါတယ်အဲ့ဒီဆောင်းပါးမှာစာနာမှုအကူအညီတွေကိုကုလသမဂ္ဂရဲ့ agency တွေ INGO ခေါ်တဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဟာအကူအညီပေးရေးစနစ်ကိုအစိုးရတွေကတဆင့်လုပ်ရင်တိတ်ပြီးတော့မထိရောက်တာအစိုးရတွေမစွမ်းဆောင်နိုင်တာအခရီးလိုက်စားမှုတွေရှိနေတာတွေတွေ့ရတတ်တယ်။စာနာမှုလိုအပ်နေတဲ့နေရာဒေသတွေမှာဘယ်သူတွေကအုပ်ချုပ်နေတယ်လဲဆိုတာအရေးကြီးတယ်။တချို့ကနိုင်ငံအစိုးရတွေမတိုးနိုင်တဲ့နေရာတွေဖြစ်နေတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကကိုယ်ကဲအုပ်ချုပ်နေကြတာဖြစ်တယ်။ဒီလိုအဖွဲ့အစည်းတွေကိုနိုင်ငံတကာရန်တရားစနစ်ကအသိမှတ်မပြုကျင်ကြဘူး။ဒါပေမဲ့သူတို့ဟာလက်တွေ့အာဏာပိုင်အဖွဲ့အစည်း de facto အဖွဲ့အစည်းတွေဖြစ်နေတယ်။ကမ္ဘာပေါ်မှာ non state armed actorsအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေရဲ့နယ်မြေထဲမှာနေနေရသူပေါင်းတန်း200ကျော်ရှိနေတယ်။စီးရီးယားမှာဆိုရင်ဒီလိုလူတွေအတွက်စာနာမှုအကူအညီတွေကိုအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတဆင့်ပေးပို့နေရတာဖြစ်တယ်။တကယ်တော့ဒီအဖွဲ့အစည်းတွေဟာ Revolutionary Administration တော်လှန်ရေးအုပ်ချုပ်မှုနယ်မြေကိုထူထောင်နေကြတာဖြစ်တယ်။နိုင်ငံတကာစာနာမှုပေးရေးအဖွဲ့အစည်းတွေဟာလက်နက်ကိုင်တော်လှန်သိမ်းပိုက်အုပ်ချုပ်ရေးထူထောင်ထားတဲ့မြန်မာနိုင်ငံက NUG အစိုးရနဲ့EAO ကတိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့တွေနဲ့ထိတွေ့ဆက်ဆံမှုတိတ်ဆန္ဒမရှိသလိုဖြစ်နေကြတယ်။ဒီအဖွဲ့တွေနဲ့ဆက်ဆံတာဟာတရားမဝင်ဘူးလို့သတ်မှတ်ခံရမှာကိုစိုးရိမ်နေကြဟန်ရှိတယ်။ဒီလိုအထင်ခံရမှာကိုစိုးရိမ်ပြီးစာနာမှုအကူအညီတွေကိုတော့လစ်လျူမရှုသင့်ဘူးလို့ဆောင်းပါးခြင်းအလက်ဇန္ဒရာစပန်ဆာနဲ့ဂျွန်ဘရိုင်ယန်တို့ရေးသားထားတာကို odi.com ကနေဦးကျော်စံသားကထုတ်နှုတ်တင်ပြထားတာဖြစ်ပါတယ်။စီးရီးယားမှာလို့စာနာမှုအကူအညီတွေကိုအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတဆင့်တနည်းအားဖြင့် Sikong C C got the same Pia Dame, and Eugene Dianda, E Auri got the same. Pebu Nambu, Nilan Shadem Bare. Eddie Lu Pilabu so ye Tainangaha Dika Jare, a ye bare niyama shini bare lu. Nanga y sangi lila duga, so bare kamya.
Media Mingwen Ganago, Pidwin, I got tensa bigger up Pibare, good car of Mingwen, Masumia, Ganago, Nasiama Pibare. Kachin Binega, Neza Gongways, Kani go, Tilang and up, pay like that, drug me shot the two for a long and dish and other bare. As being Maya did by Mingwen, Masu, Sizima, the Chongyago, Chella, Chibi, your bunch up of your Tabarak.
ကချင်ပြည်နယ်ကနေဆက်ကုန်းသွယ်ရေးစခန်းတွေကိုတရုတ်နိုင်ငံကပိတ်လိုက်တဲ့အတွက်ရေရှားသတ္တုတူးဖော်တဲ့လုပ်ငန်းတွေရန်နာသွားပါတယ်။ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာဒီအကြောင်းအရာကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA ကတရုတ်နယ်စပ်မှာရှိတဲ့ပန်ဝါမြို့ကိုအောက်တိုဘာ17ရက်မှာသိမ်းပိုက်ပြီးတဲ့နောက်မြေရှားသတ္တုတူးဖော်တဲ့လုပ်ငန်းတွေရန်နာသွားပါတယ်။အရင်ကပန်ဝါမြို့ကိုကချင်ဒီမိုကရေစီတစ်တပ်မတော် NDAK ထိန်းချုပ်ထားခဲ့တာပါ။အဲ့ဒီမှာရေရှားသတ္တုတူးဖော်နေတဲ့လုပ်ကွက်ပေါင်း 300 ထက်မနည်းရှိပါတယ်။ဒါကြောင့်မို့စစ်စင်တိုက်ခိုက်နေတာတွေကိုရပ်ဖို့ KIA ဘော်တရုတ်နိုင်ငံကဖိအားပေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲမိုင်းကြရန်လွေကျဲလိုင်စာနဲ့ခါရှန်နေဆက်ဂိတ်တွေကိုပိတ်လိုက်ပါတယ်။ရေရှားတူးဖော်မှုတွေရပ်သွားသလိုတရုတ်လုတ်သားတွေလည်းစစ်ပွဲတွေကြောင့်ထွက်ပြေးကုန်ပါတယ်။ဒီလိုရပ်သွားပေမဲ့ဂိတ်တချို့မှာတော့တူပီတာမြေရှားတွေဆက်ဖို့လို့ရနေပါသေးတယ်။တရုတ်နိုင်ငံဟာ မြေရှားသတ္တုအတွက်မြန်မာနိုင်ငံကိုအများဆုံးမိခိုနေရပါတယ်။2024လေးခုနှစ်ကိုလအတွင်းမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုအမေရိကန်ဒေါ်လာ1,900,000ကျော်ဘူးမြေရှားသတ္တုတွေတင်ပို့ခဲ့ပြီးပမာဏအနေနဲ့တန်ချိန်4,000နီးပါးရှိခဲ့တာပါ။ဒီနှစ်ကိုလအတွင်းမှာပဲကမ္ဘာတဝန်းကနေတရုတ်နိုင်ငံစီမြေရှားသတ္တုတင်သွင်းမှု တန်ချိန်9,300ကျော်ရှိခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံကတင်ပို့မှုဟာကမ္ဘာတဝန်းကတင်သွင်းမှုရဲ့80%ရာခိုင်နှုန်းနီးပါးရှိခဲ့ပါတယ်။မြန်မာနိုင်ငံကထွက်ရှိတဲ့ရေရှားသတ္တုတွေတရုတ်နိုင်ငံကိုမတင်ပို့နိုင်ရင်နောက်ဆက်တွဲကြရက်ရိုက်မှုတွေဖြစ်လာနိုင်ပါတယ်။ရေရှားသတ္တုဟာတရုတ်နိုင်ငံအတွက်စစ်ဖက်နဲ့တန်ဖိုးမြင့်နည်းပညာပစ္စည်းတွေထုတ်လုပ်ရမှာ အရေးကြီးပါတယ်။ရေရှားသတ္တုထုတ်လုပ်မှုတွေမှာNDAKနဲ့KIAရို့လိုအဖွဲ့တွေကလည်းကြီးကြီးမားမားပါဝင်ပတ်သက်နေကြပါတယ်။တူးဖော်ရေးလုပ်ငန်းတွေရပ်သားရတာကြာရှည်နေမယ်ဆိုရင်တရုတ်အပါအဝင်ဒီအဖွဲ့တွေအတွက်ပါတက်ရောက်မှုတွေရှိလာနိုင်ပါတယ်။
ISP မြန်မာရဲ့မြန်ကွင်းကြမ်းမဆူများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။VOA ကနေတနင်္ဂနွေနေ့ည8:00ပိုင်းမှာမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါ။မအေးသနာကျော်ကအစီအစဉ်တက်ဆက်ပေးထားပါတယ်ခင်ဗျာ။
ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှင်များရှင်။ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်။ Saline Niji Sure Dorashinga, Yunji Sechayare Drim and Drim Yenrigu, Nisin Tinsepiri at Revue, Jesua, Wino Dari, Pekin Jemma Jawazi, Lusutang Pilawari, Hokeva, Vue Sisinigu Nasin Jishu Apiri at Two Jesu de Marino, Pekin Jemma Wazi, Lupempio Sutang Pijamari. Mingla Najalima, along with Juzu Wari, Lusulai to Garo Dorashin 99 Pipari. ငင်းငယ်မှာစီမြန်မာပြည်ကြီးဘုကြောင့်အောင်ဆန်းပင်လုံးစာချုပ်တိုင်းမြန်မာပြည်ကြီးတိုင်းသားအလုံးပြန်လဲစူးစီငင်းငယ်အေဂျင့်တာယာနိုင်မှာစီလို့ဆူတောင်းပါတယ်လို့ရေးလာပါတယ်ရှင်အခုတော့နိုင်ငံတကာကနိုင်ငံရေးနဲ့ပတ်သက်ပြီးတော့မေးလာကြတယ်သောရရှင်ရဲ့စာရီကိုအရင်ပြန်ကြားပေးကြပါမယ်နော်ဒီထက်မှာတော့အမေရိကန်ပြည်သူမှရွေးကောက်ပွဲကြီးလဲနီးလာတာမလို့
ဒီမှာကြောင်းခင်မဲကျင်းပါတော့မယ်ရွေးကောက်ပွဲမဲရည်တွင်နဲ့ပတ်သက်ပြီးတော့မေးလာတယ်သောရရှင်ဦးဝင်းမြင့်ရဲ့စာကိုအရင်ပြန်ကြားပေးကြပါမယ်မင်္ဂလာပါ VOA ရေးစာမေးဖြစ်ခဲ့တာကြာသွားပါပြီအမေရိကန်ရွေးကောက်ပွဲကာလာလဲဖြစ်နေတော့ရှင်းရှင်းလင်းလင်းမသိတာလေသိကျင်လို့ပါပြိုင်ဘက်သမရလောင်းနှစ်ဦးကိုကြိုက်တဲ့သူတွေမဲပေးကြတာသိပေမဲ့ပီနယ်ရီအလိုက်အမှတ်ဦးရေကန့်သက်ချက်ထင တင်ရှင်းပြပေးပါခင်ဗျာ။ကိုနိုင်ငံပြည်တွင်းရေးပြောင်းစံနေပေမဲ့အမေရိကန်သမ္မတရွေးကောက်ပွဲဟာသူ့တနိုင်ငံနဲ့အတွက်တင်မကပါဘူး။ကျွန်တော်တို့နိုင်ငံအပါအဝင်တကဘာလုံးအရေးအထူးသဖြင့်ကဘာအနှံ့စစ်မီးတွေပို့ပြီးတောက်လောင်နေလို့ပါ။တတရကဘာဆဲလို့မကြေညာပေမဲ့ကဘာနိုင်ငံအများစုစစ်ထဲပါဝင်နေတဲ့အချိန်မှလို့အရေးကြီးတယ်လို့ယူဆလို့ပါခင်ဗျာ။ VOA ဝိုင်းတော်သားတွေကတော့အေးချမ်းတာယာတဲ့အရက်ဒေတာကိုရောက်နေကြလို့ကြမ်းခန့်တာလို့မာကြပါစေလို့ပဲဆူတောင်းပေးလိုက်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဒီမှာသောရရှင်ဦးဝင်းမြင့်ကအမေရိကန်ရွေးကောက်ပွဲကိုအနိုင်ရှုံးဆုံးဖြတ်နိုင်တဲ့ရွေးကောက်ပွဲအဖွဲ့ကိုစလေမဲနဲ့ပတ်သက်ပြီးမေးထားတာဖြစ်ပါရဲ့။အမေရိကန်ပြည်အောင်စုသမ္မတရွေးကောက်ပွဲမှာကစုစုပေါင်းရွေးကောက်ပွဲအဖွဲ့ကိုစလေမဲ938မဲရှိပါရဲ့ရှင်ဒီတော်ရရှင်900ကျော်လို့ပြောထားတာ938မဲပါဒီထဲမှာဦးဝင်းမြင့်ပြောသွားသလိုမဲ290ရမှအနိုင်ရမှဖြစ်ပါရဲ့ဒီမဲတွေကဘလို့စုစည်းထားလဲဆိုရင်တော့လွှတ်တော်အမတ်နေရာနဲ့တွက်ချက်စုစည်းတာဖြစ်ပါတယ်ပြည်နယ်တွေကိုကိုစားပြုတဲ့အောက်လွှတ်တော်အထက်လွှတ်တော်အမတ်နေရာစုစုပေါင်းပြီးတော့အမတ်ကိုစားပြုမှုမရှိတဲ့ Washington DC ကနေရာ3နေရာပေါင်းပြီးတော့စုစုပေါင်း938မဲကနိုင်ငံတနိုင်ငံလုံးကပြည်သူတွေကိုကိုစားပြုတဲ့မဲတွေဖြစ်ပါတယ်ဒီမှာရွေးကောက်ပွဲအဖွဲ့ကိုစလဲမဲဆိုတာကိုရှင်းပြရမယ်ဆိုရင်တော့ပြည်နယ်တစ်ခုစီမှာရရှိထားတဲ့မဲရလက်ပေါ်အခြေခံပြီးတော့အရေးအတွက်သတ်မှတ်ပေးတာဖြစ်ပါတယ်လူဦးရေပိုများတဲ့ပြည်နယ်တွေမှာသမရကိုရွေးကောက်ပေးနိုင်မယ်ဒီကိုစလဲအရေးတွေကပိုများပြီးတော့လူဦးရေပိုနေတဲ့ပြည်နယ်တွေမှာကိုစလဲပိုနေပါတယ်သူတို့ကပြည်နယ်တွေကိုမျှတအောင်လုပ်ထားတာဖြစ်ပါတယ်ဒီလိုရွေးချယ်တဲ့ပုံစံကြောင့်တော့တစ်ခါတလေပြဿနာတက်တာတွေလည်းရှိပါတယ်။ဥပမာဆိုရင်ဒီ2016ရွေးကောက်ပွဲမှာဆိုရင်တော့အဲ့ဒီမှာဝင်ရောက်ရှင်ပြိုင်သူဒေါ်နယ်ထရမ့်ကအနိုင်ရပြီးတော့သမ္မတဖြစ်သွားတာဖြစ်ပါတယ်။ဒါပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့စုစုပေါင်းမဲအရေးအတွက်ဆိုရင်တော့ဒီဝင်ရောက်ရှင်ပြိုင်တဲ့ဒီမိုကရက်ဘက်ကဟီလရီကလင်တန်ကအသာရတာဖြစ်ပါတယ်။ဒါပေမဲ့ခုနကတော့လို့ပြည်နယ်တစ်ခုချင်းစီကနေပြီးတော့ဒီသမ္မတရာထူးကိုအဆုံးဖြတ်ပေးနိုင်တဲ့ဒီ electoral vote ကိုယ်စားလှယ်မဲအရေးအတွက်မှာDonald Trump ကပို့ပြီးတော့များတဲ့အတွက်ကြောင့်မလို့နောက်ဆုံးသမ္မတဖြစ်သွားတာဖြစ်ပါတယ်ရှင်။ဒီလိုမျိုးဖြစ်တဲ့အတွက်ကြောင့်မလို့အခုလိုမျိုးကိုယ်စားလှယ်မဲရေးအတွက်နဲ့ဒီမဲပေးမလားဒါမှမဟုတ်လဲဒီလူရေးအတွက်နဲ့ပဲမဲပေးမလားဆိုပြီးတော့လဲညှဉ်းခုံမှုတွေရှိပါတယ်နော်။အခုနောက်ထပ်သောရရှင်တယောက်မေးလာတာကိုဆက်ပြီးတော့ဖြေချင်ပါတယ်သောရရှင်အတာဖြစ်ပါတယ်။
မင်္ဂလာပါ VV ဝိုင်းတော်သားများခင်ဗျာကျွန်တော်ကတော့အတာဖြစ်ပါတယ်လက်ရှိမလေးရှားနိုင်ငံမှာခိတ္တရောက်နေပါတယ်အများအားလဲ VV ကိုနားထောင်ဖြစ်ပါတယ်ကျွန်တော်တခုမေးချင်ပါတယ်ခင်ဗျာသိချင်တာလဲအရန်ကြာပါပြီမေးလဲမမေးရဘူးလက်ရရင်းလို့သုံးထုံးတာကဘယ်လိုအထိပ္ပယ်မျိုးလဲဖြေပြပါဦးနော်ပထမဆုံးစာရေးချင်းပါကျေးဇူးတင်ပါတယ
်ဟုတ်ကဲ့သူကလက်ရရင်းလို့သုံးထုံးတာဘယ်လိုအထိပ္ပယ်မျိုးလဲတဲ့သိချင်လို့ပါတယ်ဟုတ်ကဲ့ဒီလဝဲရင်းလက်ရရင်းဆိုတာကဒီပြင်သစ်ဒေါ်လာရေ1989 1999ကြာပေါ်ထွက်လာခဲ့တာဖြစ်ပါလိမ့်ရှင်ဒီပြင်သစ်ဒေါ်လာရေအချိန်အမြင့်ဆုံးကာလဖြစ်တဲ့1989လောက်မှာဒီစက္ကလုံပေါ်ထွက်လာတာလို့ဆိုပါတယ်သူ့ရဲ့ဒီပေါ်ထွက်လာပုံကိုခက်တူလို့ရှင်းပြရမယ်ဆိုတော့ပြင်သစ်ဒေါ်လာရေကာလအတွင်းမှာ ဘရင်ကိုသစ္စာရှိတဲ့သူတွေနဲ့ဘရင်စနစ်ကိုတော်လှန်နေတဲ့သူတွေဆိုပြီးတော့အုပ်စုနှစ်စုကွဲပါတယ်။အဲ့ခါမှာသူတို့နှစ်အုပ်ကလွတ်တော်တွေမှာရောပြီးတော့ထိုင်ခိုင်းရင်ဟိုတပေါက်ဒီတပေါက်ထပြီးတော့ညင်းနေကြတာအဆင်မပြေလို့လွတ်တော်ဥက္ကဋ္ဌရဲ့ညာဘက်ချမ်းမာဒီဘရင်ကိုသစ္စာခံတဲ့သူတွေကိုထိုင်ခိုင်းပြီးတော့ဘဲဘက်ချမ်းမာဒီဘရင်ကိုတော်လှန်နေဒီဘရင်ကိုဆန့်ကျင်နေတဲ့သူတွေကိုထိုင်ခိုင်းတာပါ။ဒီမှာရှေးရိုးဆွဲအယူဝါဒရှိတဲ့သူတွေကိုညာဘက်မှာထိုင်တဲ့လူတွေလက်ရလို့တတ်မှတ်ပြီးတော့စနစ်တဲ့လမ်းတစ်ကိုလိုက်ချင်တဲ့သူတွေကိုတော့ဘယ်ဘက်မှာထိုင်ပြီးတော့လက်ဝဲလို့တတ်မှတ်ခဲ့ကြတာဖြစ်ပါတယ်။များသောအားဖြင့်ဆိုရင်တော့လက်ဝဲအယူဝါဒပေါ့နော်။ left အယူဝါဒရှိတဲ့သူတွေကဘာသာရေးအယူအဆကင်းတဲ့ဂျန်တို့ညီမရေးကိုသဘောကျတယ်ပြုပြင်ပြောင်းလဲရေးကိုလိုလားတယ်လို့အကြံပြန်မှတ်ယူနိုင်ပါတယ်။ခုဆက်ပြီးတော့အချိန်ရလောက်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါတယ်။ထိုင်းနိုင်ငံနေဆက်မှာမြန်မာတွေဖမ်းခံနေရတဲ့ကိစ္စ၊နောက်ပြီးတော့ထိုင်းနိုင်ငံထဲမှာတရားမဝင်ရောက်ရှိနေတဲ့မြန်မာတွေဖမ်းခံရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံထဲရောက်နေတာကြားပါပြီဆိုတဲ့သူတယောက်ရေးလာတဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်
။ထိုင်းကိုထွက်ပြေးလာတဲ့သူတွေကိုဖမ်းပြီးမြန်မာစစ်ကောင်စီလက်ထဲကိုပြန်ပို့နေတာပဂရိကြုံတွေ့နေရတဲ့အခြေအနေပါ။လာမယ့်ဖေဖော်ဝါရီ23/2025မှာတက်တန်းကုံဆုံးမဲ့သူတွေကိုလည်းနေဆက်မှာပြန်ပြီးတက်တန်းတိုးဖို့ကိစ္စတွေမှာထိုင်းကစစ်ကောင်စီလက်ထဲကိုနိုင်ငံရေးအခြေအနေအရထွက်ပြေးလာတဲ့သူတွေကိုအဖမ်းခံရအောင်ပူးပေါင်းဆောင်ရွက်နေတယ်လို့ပါပဲ။ကုလည်းနေစဉ်နဲ့အမျှအဖမ်းစည်းတွေဇက်တိုက်လုပ်နေတာလေ။မြန်မာ2သိန်းကျော်လောက်ဖမ်းဆီးခံထားရတယ်။ထိုင်းမှာနေလာတာအနည်း20လောက်ရှိပြီးအနာသိမ့်ပြီးမှပဲမြန်မာနဲ့ထိုင်းအမုန်းဖွားအောင်လှုံ့ဆော်နေတာဒီနေ့ထဲမှာစဖြစ်လာတာနေလာတဲ့တက်တန်းတစ်လျှောက်ဒီတစ်ခါပဲကြုံဘူးသေးတယ
်ဒီလောက်အချိန်ကြီးဆိုတာအခုမှပဲကြုံဘူးတယ်လို့ထိုင်းနိုင်ငံမှာနှစ်20နေလာတဲ့သရရှင်စာရေးပြီးတော့ပြောလာတာပါဒီညတော့သရရှင်ရဲ့ပေးစာတွေကိုဒီလောက်နဲ့ကျင်းနေပါတော့သရရှင်ရဲ့အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းလိုက်ပါတယ်ရှင်
ဘာလို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
မိုင်းမဘေးစာကဏ္ဍကိုမဟိဒနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကမ္ဘာလောထူးခြားတဲ့သတင်းတွေကိုတင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဗြိတိန်နိုင်ငံလန်ဒန်မြို့မှာ AI ဉာဏ်ရည်တုနည်းပညာသုံးလူသူဆက်ရုပ်ကရေးဆွဲတဲ့ပကြီးကားတစ်ချက်ကိုစိုးသပီးလေလံဌာနကလေလံတင်ဖို့ရှိပါတယ်ကိုလံဘီယာနိုင်ငံကသိပ္ပံပညာရှင်တွေကပိုးသက်ဆေးတွေရဲ့အန္တရာယ်ကနေပြားတွေအုံနောက်ထိခိုက်တာကိုကာကွယ်ဖို့ဖြည့်ဆွက်အစားအစာအားစီးတမျိုးကိုစမ်းသပ်တီထွင်လိုက်ပါတယ်ဒီလိုကမ္ဘာလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ညံ့နဲ့မမများသတင်းအောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံလန်ဒန်မြို့မှာ AI ဉာဏ်ရည်တုနည်းပညာသုံးလူသူဆဲယုတ်ကရေးဆွဲတဲ့ပကြီးကားတစ်ချက်ကိုစောက်တပီလေးလံဌာနကလေးလံတင်ဖို့ရှိပါတယ်အိုက်ဒါလို့နာမည်ပေးထားတဲ့လူသူဆဲယုတ်ကရေးဆွဲတဲ့ပုံကိုပထမဆုံးဖြည့်လေးလံတင်မှာဖြစ်ပြီး American Dollar 2 သိန်းနီးပါးရဖို့ခမန်းထားပါတယ် AI God ဉာဏ်ရည်တုနည်းပညာရဲ့ဘုရားသခင်လို့နာမည်ပေးထားတဲ့ဒီပကြီးကားဟာခုနှစ်ပေအမြင့်ရှိပြီးခေတ်သစ်ကွန်ပျူတာပညာရဲ့ဖခင် Alan Turing ရဲ့ Impressionist ပကြီးကားပုံသူဖြစ်ပါတယ်ဗြိတိရှားသင်္ချာပညာရှင် Alan Turing ဟာခေတ်သစ်ကွန်ပျူတာနည်းပညာနဲ့ AI ဉာဏ်ရည်တုနည်းပညာအတွက်အခြေခံအုံမြင့်ချပေးခဲ့တဲ့သူဖြစ်တယ်လို့ Ida Sayo ကပြောပါတယ်အဒါဆိုတဲ့နာမည်ကို Ada Lovelace ဆိုတဲ့ပထမဦးဆုံးကွန်ပျူတာပရိုဂရမ်မာကိုဂုဏ်ပြုတဲ့အနေနဲ့ပေးခဲ့တာဖြစ်တယ်လို့ဒီဆက်ယုံဖန်တီးသူတူဖြစ်တဲ့ Aiden Meller ပြောပါတယ်။လူသားတွေဟာဆုံးဖြတ်ချက်တွေအားလုံးကိုယ့်ဘာသာကိုခြားနေတဲ့ကမ္ဘာကြီးကနေကွန်ပျူတာ algorithm ကွန်ပျူတာအစီအစဉ်ကနေဆုံးဖြတ်ချက်တွေအားလုံးခြားပြီးမဲ့ကမ္ဘာကြီးစီကိုပြောင်းလဲနေပြီလို့လည်းသူကပြောပါတယ်။
အခုပကြီးကားမှဆိုရင် Alan Turing ရဲ့ပုံသူသေးသေးလေးတွေအများကြီးဆွဲထားပြီးတော့ပုံအကြီးကြီးဖြစ်အောင်စုပေါင်းလိုက်တာပါဒီပကြီးကားအမှုပညာလက်ရာတစ်ခုလားဆိုတာကတော့ပရိသတ်ကဆုံးဖြတ်မှာပါလို့မေလာပြောပါတယ်ဆောက်တဘီဒီဂျစ်တယ်အမှုပညာလေးလံပွဲကိုအောက်တိုဘာ31ရက်နေ့ကနေနိုဝင်ဘာ9ရက်နေ့ထိအွန်လိုင်းကနေကျင်းပသွားမှာဖြစ်ပါတယ်ရှင
်ကိုလံဘီယာနိုင်ငံကသိပ္ပံပညာရှင်တွေကဘုဒ္ဓဆေးရီရဲ့အန်ဒီယေကနေပြားရီအုံနောက်ထိခိုက်တာကိုကာကွယ်ဖို့ဖြည့်စွက်အစားအစာအားစိတ်တစ်မျိုးကိုတီထွင်ဆန်းသက်လိုက်ပါတယ်။စိုက်ပျိုးရေးမှာသုံးတက်တဲ့ဘုဒ္ဓဆေးရီကြောင့်ဝိမုံကူးတဲ့ပြားရီရဲ့အုံနောက်နဲ့အာယုံကြောထိခိုက်မှုတွေဖြစ်နိုင်ပြီးတော့အခုဖန်တီးလိုက်တဲ့အားစိတ်ကထိခိုက်မှုတွေကိုကာကွယ်ပေးနိုင်တာပါ။ဝိမုံကူးတဲ့ပြားရီဟာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့စိုက်ပျိုးရေးထွက်ကုန်နေအောင်မြင်ဖြစ်ထွန်းရေးမှာအဓိကကြသူတွေဖြစ်ပါတယ်။အပင်ကထွက်တဲ့ပစ္စည်းတွေနဲ့ဖန်တီးထားတဲ့ဒီအားစိတ်ကိုကိုလံဘီယာနိုင်ငံကပုပ္ပလိကပိုင်တက္ကသိုလ်တွေဖြစ်တဲ့ရိုဇာရီယာတက္ကသိုလ်၊ဂျာဗာရီနာတက္ကသိုလ်နဲ့အမေရိကန်နိုင်ငံကအရီဇိုနာတက္ကသိုလ်အာယုံကျောသိပ္ပံဌာနတို့ပူးပေါင်းဖန်တီးခဲ့တာဖြစ်ပြီးဘုဒ္ဓဆေးကိုကာကွယ်နိုင်တဲ့ပရိုတင်းအသားဓာတ်ကိုပြားရဲ့ခန္ဓာကိုယ်အတွင်းမှာထုတ်ပေးနိုင်တာပါ။ဓာတ်ခွဲကန်ထဲမှာဆန်းသက်အောင်မြင်ပြီးတဲ့နောက်တကယ့်ပြင်ပကမ္ဘာမှာဆန်းသက်ဖို့အတွက်တက္ကသိုလ်ကပြားဂေဟာရီမှာစတင်စမ်းသပ်နေပြီလို့ဒီလေးလာမှုမှာပါတဲ့သိပ္ပံကျောင်းသားတအူကပြောပါရယ်ပြားရီရဲ့ကျန်းမာရေးကိုကောင်းစေတဲ့မော်လီကျူးတွေကိုရှာဖွေတွေ့ရှိခဲ့သလိုပိုးသက်ဆေးကနေအာယုံကြောထိခိုက်တာကိုကာကွယ်ပေးနိုင်တဲ့မော်လီကျူးတွေလည်းတွေ့ရှိခဲ့တာကြောင့်နောက်အနာဂတ်မှာဒီနီလန်းတွေကိုသုံးပြီးပြားရီကိုထိထိရောက်ရောက်ဆောင်ရှောက်သွားနိုင်မှာပါခင်ဗျာ
ဂျပန်နိုင်ငံမှာပြီးခဲ့တဲ့ဘက်ကဇွန်မီဖုတ်ကောင်နေလို့ဝတ်ဆင်ထားတဲ့သူတွေကတရေ၆တဲ့ကြည်စံရထားခီးစဉ်တစ်ခုကိုကျင်းပခဲ့ပါတယ်။အောက်တိုဘာ31ရက်နေ့မှာကျင်းပလို့ရှိတဲ့ Halloween တစ်ပွဲတော်မတိုင်ခင်ဂျပန်နိုင်ငံမှာအခုလိုကမ္ဘာပထမအဦးဆုံးတရေ၆တဲ့ကြည်စံရထားပွဲကိုကျင်းပတာပါ။ဂျပန်နိုင်ငံမြို့တော်တိုကျိုနဲ့အိုဆာကာမြို့ကိုဆက်သွယ်ထားတဲ့မိနစ်140ကြာတဲ့ဒီတရေ၆တဲ့ကြည်စံရထားခီးမှာစီးနေလိုက်ပါဖို့အတွက် American Dollar 220ကနေဒေါ်လာ360ကျော်ကျတက်မှာပါ။ဥစားကမြို့မှာရှိတဲ့ Universal Studio ကဇွန်ဘီဖုတ်ကောင်တွေပွဲဥကျင်းပနေတာဖြစ်ပါတယ်။ယထားပေါ်မှာမြေဖုတ်ဘလူးလို့ဝတ်ဆင်ထားတဲ့ယထားဝန်ထမ်းတွေလည်းခီးတဲ့40လောက်ကိုမော်မြင့်လဲပညာတွေတခြားဖျော်ဖြေမှုတွေနဲ့လည်းတင်ဆက်ခဲ့ပါတယ်။ဒီပွဲဥစီစဉ်တဲ့သူတွေကနောက်နေ့ Halloween ညဒီမှာလည်းအခုလိုတရေ၆တဲ့ကြည်စံရထားအစီအစဉ်ကိုလုံးဝဖြစ်ပြီးနောက်နှစ်မှာတော့ဂျပန်ယူကာယီတရေပုံတွေကိုသုံးမယ်လို့ပြောပါတယ်ရှင
်ထူးခြားစံပြသတင်းများအစီအစဉ်ကိုကိုငိမ့်ချန်နဲ့မမရသဇင်အောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ
ယူအန်နိုင်ငံကိုစနေနေ့ညကတက်ခတ်မှုတွေမှာစီးရီးရီမန်းချက်တွေတန်းအောင်မြင်မှုရခဲ့တယ်လို့အစ္စရေးတောင်ရှိသူတွေကပြောပါတယ်။ယူအန်နိုင်ငံကပြစ်မှတ်တွေကိုအတိအကျချိန်ရွယ်တက်ခတ်နိုင်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ပြောခွင့်ရကဒီနောက်တွေကိုပြောခဲ့တာပါ။ UN ဘာသာရေးကောင်ဆောင်အယာတိုလာအလီခါမနီကတော့တက်ခတ်မှုကိုရှက်ရှက်ဘောဘောပြောတာမျိုးပုံကြီးချဲ့တာမျိုးမလုပ်ဖို့ဒီကနေ့ပြောလိုက်ပြီမဲ့လက်တုံ့ပြန်မှုပြောဆိုတာမျိုးတော့မရှိပါဘူး။အစ္စရေးနိုင်ငံတယ်လီဗီမြို့တော်ကမိုးဆက်ထောက်လိုင်းဌာနရုံးချုပ်နားမှာဘတ်စကားမတိုင်မှာဒီကနေ့ထရက်ကားတစ်စင်းဝင်ထိုက်တာကြောင့်35ယောက်ဒဏ်ရာရသွားတဲ့အကြောင်းအစ္စရေးရေးပေါ်ကစေးဝန်ထမ်းတွေကပြောဆိုထားပါတယ်။အစ္စရေးမှာဒဏ်ရာပတ်ချာအားလိုက်ရရှိကုန်ဆုံးပြီးအလုတ်ပြောင်းဝင်ချိန်မှာအဓိကအဝေးပြေးလမ်းမကြီးတစ်ခုနဲ့ဆက်သွယ်ထားတဲ့လမ်းစုံပါကတိုက်မှုဖြစ်ခဲ့တာပါ။အမေရိကန်ကတိုင်ဝမ်အတွက်ဒေါ်လာတန်1000ကိုလက်နက်ရောင်းချမဲ့အစီအစဉ်ပေါ်တုံ့ပြန်မယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်။တရုတ်ဝန်တန်တမန်အဆက်ဆံမထားပေမဲ့တရုတ်နိုင်ငံကလက်အောက်ခံဖြစ်သဘောထားနေတဲ့တိုင်ဝမ်ကျွန်းအနေနဲ့ကိုကုတ်ကိုခုခံကာဝယ်နိုင်မှုအမေရိကန်ကကာဝယ်ရေးဆိုင်ရာအကူအညီပေးခွင့်ရှိနေတာပါ။ဒေါ်လာတန်1000ကိုလက်နက်ရောင်းချမဲ့အစီအစဉ်ကိုတော့အမေရိကန်စစ်တမ်းတချို့ပင်တွင်ကပြီးခဲ့တဲ့တောက်ချာနေ့မှာပဲအတည်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းရုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုစံကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းနဲ့တီယန်ဝမ်လို့ဖြစ်ပါတယ် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သွားရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come